Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇွန်လ19ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီအထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ဒိုမီတာ24.50 နဲ့လိုက်လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တန်းညူပါဒီနေ့မနေ့ကြီးညာပြီးမဲ့သတင်းတွေထဲမှာတော့မြန်မာစစ်ကောင်စီငွေကြေးဝန်ကြီးကိုရင်တယောက်မဲ့မြန်မာရေးအာဆီယံလွတ်တော်ဆွေးနွေးပွဲကိုကန့်ကွက်မှုတွေကြားမှာပဲအခုတနင်္လာနေ့မှာကျင်းပမယ်ဆိုပြီးတော့ထိုင်းနိုင်ငံရဲ့ဌာနကထုတ်ပြန်ကြေညာထားပါတယ်။ယူကရိန်းစစ်ရဲ့ဆေးရည်ငွေကြေးသဘောတူညီချက်တစ်ခုရဖို့ကြိုးစားကြတဲ့အာဖရိက9နိုင်ငံခေါင်းဆောင်တွေဟာသူတို့အဆိုပြုချက်မအောင်မြင်ဘဲနဲ့လက်ပလာနဲ့ပြန်သွားခဲ့ရပါတယ်။ဆားတဲ့ဒီထိတ်တဲအောင်သတင်းတွေကိုဥတည်မောင်တန်းနဲ့တူကြေညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ Okay ကိုသားညို့ရေကျွန်တော်တို့ဒီကနေ့အစီအစဉ်မှာတော့ဝိညာဉ်ကာသမာနည်းပညာကိုအသုံးပြုစံသက်ချက်သတင်းဆောင်ပါကိုအရင်ဆုံးကြားကြရမှာပါ။အဲဒီနောက်မှာတော့ဒီမိုကရေစီဆွေးနွေးကမ်းအမေရိကန်အစိုးရရဲ့အာဘော်တွေကိုကြားရမှာဖြစ်ပါတယ်။ဒုတိယပိုင်းနာယူဘက်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုစတဲ့အပတ်စဉ်ကဏ္ဍအဖြစ်တင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညှူဦးနဲ့ကျွန်တော်တမောင်သားတို့ကကြီးညာပေးကြမှာပါ။
မြန်မာစစ်ကောင်စီငွေကြေးဝန်ကြီးကိုရင်တယောက်မဲ့မြန်မာရေးအာဆီယံလွတ်တော်ဆွေးနွေးပွဲကိုကန့်ကွက်မှုတွေကြားမှာပဲအခုဒီဇွန်လ19ရက်နေ့ဒီနေ့တနင်္လာနေ့မှာကျင်းပမယ်ဆိုပြီးတော့ထိုင်းနိုင်ငံကြေးဌာနကတနင်္လာနေ့နှောင်းမဲကထုတ်ပြန်ကြေညာပါတယ်။မူလတနင်္လာနေ့ပြုလုပ်မှုစီစဉ်ထားတာကိုတည့်ရက်နောက်ဆုတ်လိုက်ရတာဖြစ်ပြီးတော့ဘာကြောင့်လဲဆိုတော့မသိရပါဘူး။အာဆီယံမူပေါင်းအတွင်းကနေပြီးတော့ကျင်းပပြုလုပ်တာမဟုတ်ပေမဲ့မြန်မာနိုင်ငံရေးဖြည့်ရှင်းမှုအတွက်အာဆီယံအသင်းကြီးရဲ့ကြိုးပမ်းမှုအတွက်အထောက်ပံ့ဖြစ်စေဖို့ရည်ရွယ်တာဆိုပြီးတော့ထုတ်ပြန်ကြမှာဖော်ပြပါတယ်။ထိုင်းနိုင်ငံအနေနဲ့အလားတူမြမရေးအလွတ်တော်ဝန်ကြီးအဆင့်ဆွေးနွေးပွဲကိုဒီမတိုင်ခင်နှစ်ကြိမ်ကျင်းပခဲ့ပြီးပါတယ်။ဒါဟာတတိယကြိမ်မြောက်အလွတ်ဆွေးနွေးပွဲဖြစ်တယ်လို့လည်းထိုင်းနိုင်ငံကြေးဌာနကထုတ်ပြန်ထားပါတယ်။ဒီဆွေးနွေးပွဲကို Laos, Cambodia, Myanmar, India, Brunei နဲ့ Vietnam နိုင်ငံတို့ကအဆင့်မြင့်ကိုယ်စားလှယ်တယောက်ဖွဲ့ရှိတယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။မြမနိုင်ငံတွေညီညွတ်မှုနဲ့တည်ငြိမ်မှုရရှိစေဖို့အတွက်အကြံဖတ်မှုတွေကိုရပ်တန့်တာကိုထိုင်းနိုင်ငံအနေနဲ့လိုလားတယ်လို့လည်းဖော်ပြထားပါတယ်။ထိုင်းနိုင်ငံဟာအာဆီယံနိုင်ငံကြီးဝန်ကြီးတွေကိုအခုတနင်္ဂနွေနေ့စတင်မဲ့အလွတ်တဘောဆွေးနွေးပွဲကိုတက်ရောက်ဖို့ဆိုပြီးတော့လွန်ခဲ့တဲ့၄ရက်လောက်ခရီးကဖိတ်ကြားထားတာဖြစ်ပါတယ်။မြန်မာစစ်ကောင်စီနိုင်ငံကြီးဝန်ကြီးဦးတန်းစွေတက်ရောက်ဖို့ရှိတယ်လို့စစ်ကောင်စီကထုတ်ပြန်ပြောဆိုထားပါတယ်။ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံကြီးဝန်ကြီးကိုတက်ရောက်ဖို့ဖိတ်ကြားတာဟာအာဆီယံအဖွဲ့ရဲ့ဘုံရည်တည်ချက်သဘောထားနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့ဝေဖန်မှုတွေရှိပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကအခုလိုစီစဉ်မှုပေါ်မှာစိတ်ပျက်မိတယ်လို့ပြောတဲ့အကြောင်းထိုင်းနိုင်ငံကြီးဝန်ကြီးကိုယ်တိုင်ကပြောခဲ့ပါတယ်။မြန်မာရေးတိုးတက်လာမှုမရှိသေးသလိုအာဆီယံပုံသဘောထားကိုလည်းအကောင့်ထဲမပေါ်နိုင်သေးတာပေါ့အာဆီယံထိပ်သီးအဆင့်ဓမ္မမုံနိုင်ငံကြီးဝန်ကြီးအဆင့်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီနဲ့ဆက်ဆံဖို့ဆိုတာစောလုံးသေးတယ်လို့စင်ကာပူနိုင်ငံကြီးဝန်ကြီးကလည်းတောက်ကြနေမှာထုတ်ပြန်ထားပါတယ်။မလေးရှားနိုင်ငံကြီးဝန်ကြီးကလည်းအစည်းအဝေးတယောက်မှမဟုတ်ဘူးလို့တုံ့ပြန်တယ်လို့အာဆီယံခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်အတိုင်းအာဆီယံဥက္ကဋ္ဌနဲ့လုပ်ငန်းစဉ်ကိုအထောက်ပံ့ဖြစ်စေမဲ့အာဆီယံအသင်းကြီးရဲ့ညီညွတ်မှုကိုပြဖို့အရေးကြီးတယ်ဆိုပြီးတော့ထုတ်ပြန်ပြောခဲ့ပါတယ်။NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကလည်းထိုင်းနိုင်ငံကအခုလိုမျိုးမြန်မာစစ်ကောင်စီရဲ့နိုင်ငံကြေးဝန်ကြီးကိုဖိတ်ကြားတဲ့ပုံမှာစိတ်ပြည့်ရတယ်လို့ဒီအစည်းအဝေးကိုဖျက်သိမ်းပေးဖို့နဲ့ဖိတ်ကြားခံရတဲ့အဖွဲ့ဝင်နိုင်ငံတွေကိုမတရားဖို့တောင်းဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာရေးတက်ကြွလှုပ်ရှားတဲ့အဖွဲ့82ဖွဲ့ကလည်းအခုလိုထိုင်းနိုင်ငံဘက်ကဖိတ်ကြားခဲ့တဲ့ပုံမှာအိတ်ဖွင့်စာပေးပြီးတော့ထိုင်းနိုင်ငံကြေးဝန်ကြီးကိုပြစ်တင်ရှုံချထားပါတယ်ခင်ဗျာ
။မြန်မာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်ရဲ့အသက်88နှစ်ပြည့်နှစ်မွေးနေ့လှုပ်ရှားမှုတွေကိုမြန်မာနိုင်ငံတွင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိ ंछ ုပ်ထားတဲ့ဒေသတွေနဲ့ပြည်ပနိုင်ငံအတော်များများမှာကျင်းပပြုလုပ်ခဲ့ကြပါတယ်။စကိုင်းတိုင်းကလေးမြို့နယ်အတွင်းမှာတော့ကလေးမြို့တပိတ်အင်အားစုတွေရင်းမပင်စလင်းကြီးရွာပေါင်းစုံတပိတ်ကော်မတီနဲ့လက်ဗရောင်းတောင်လူမှုတပိတ်ဥဆောင်ကော်မတီတို့တွေစုစည်းပြီးဒေါအောင်ဆန်းစုကြည်မွေးနေ့လူမှုလှုပ်ရှားမှုတရက်တနင်္ဂနွေနေ့ကပြုလုပ်ခဲ့ကြပါတယ်။အလားတူစကိုင်းတိုင်းအတွင်းကနီးရင်းမပင်လက်ဗရောင်းတောင်ဒေသတွေမှာလည်းဒေါအောင်ဆန်းစုကြည်မွေးနေ့စုဝေးချီတဲ့ဆန္ဒပြတာတွေရှိခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဟာရိုင်မြို့မှာလည်းမြမရွှေပြောင်းအလို့သမားတွေဦးစီးပြီးဒေါအောင်ဆန်းစုကြည်မွေးနေ့ဆုတောင်းပွဲပြုလုပ်ကြပါတယ်။မလေးရှားနိုင်ငံမှာတော့ဂျိုးစီနိုင်မြို့မှာဒေါအောင်ဆန်းစုကြည်88နှစ်မွေးနေ့အကြိုဖြစ်တော်လိုင်းရမုံငွေဘောလုံးပြိုင်ပွဲတရပြုလုပ်ခဲ့ကြပါတယ်။ကိုရီးယားနိုင်ငံအင်ချောမှာလည်းဒေါအောင်ဆန်းစုကြည်မွေးနေ့နဲ့ရမုံငွေပွဲပြုလုပ်ခဲ့ပါတယ်။အမေရိကန်ပြည်တော်စုဝါရှင်တန် DC area Maryland ပြည်နယ်ထဲမှာဒေါအောင်ဆန်းစုကြည်မွေးနေ့အခမ်းအနားပြုလုပ်ရမှာအမေရိကန်ပြည်တော်စုကိုခေတ္တရောက်ရှိနေတဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ၊ကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဆော်ဝေဆိုးလက်တယောက်စကားပြောခဲ့ပါတယ်။ In Dana Lumukoya de Mado Dong San Suchi, Muni, Tama, the Chin, the Bait, Badabi, Subi, Dong San Suchi, Nitta de Kuapi, Ming at the Chin, Tisojabi, Kuba, Samianari Maro, Dina, Bamuni, Dinari, Pulum Nijabare, Dong San Suchi go Sigon Siga, Muwan Sakumun, Tonga, Suzuan, Donzet, Doni, Machatabi, Ladlo, Nibiro, Chokonema, Tashi Tabare.
Ukraine says, yes, say ye, nye, the voting jet kuyabu, juza jare, Africa kunenang and gonzoni ha, through supu gem, omi, bene, lebelane, piantoaware. Africa gonzoni ha, pigre, taucha, ne, Ukraine go toel kedlu. Say nimaro, Russia, the mra, put in a twist on biro. Disabueha, gabat, kulon to any shini, resurago, piosu, gejaware. Africa kuzle, puema, Komoro, Congo, Egypt, Senegal, down Africa, Uganda, ne, Zambia, nanganga. Take down gonzon, kuzle, pound jaware. Ukraine and Russia go toil bureau Nine Subuja Lodawa. Ukraine Tamra, your Russia Tamragawa, Africa guns on the Nine season go Pechagavare. Nine Tunibu solution, Ukraine and Mirega, Russia that we pian so Piam Suro, Ukraine Tamraga, Piodru, Russia Tamra Putingale, Nengadega Tima Pu, Ukraine as Yam Mingo, Lakambu, Chikane, Nine Subuja go Ninsan Tavare. Ukraine and Russia Jabulu Nine Tunimu Mumusu, Jishi Kangame, Nata Mumule Piamelu, Nito Dreamujo, Yon Stolen Badka, three Piware. Russia bet also move for Lekana Mugu, Nine Lumukona and Bulu Ledua Piore. Nine go Pinan and Mamia, Tanamayiga the Saint Yayu Amesu, Don Friga Tamraga, Ukraine, Piosuge, B, Nido Chigega Kulu, Macha Purava. Disabin or Russia Baga Taiman, Taikaita Mumuluba, Usure. Ukraine Lunu to Amakan Jemu Shia Melule, Nido Chigega Piogevare. The new in the bridging tolling is singing as Ayaro, Russian and Ukraine Jama, Dibori, Kupian Tanibro, Tika Jaso Mugale, Toshi Lu Tiaware. Ukraine tell you how Russia, the Utah and Nemirigo, Pianya, Yubu, Juan Idalu, bridging down Shiriga Pioare. Russia Bamasu in Mashla to him. Buck Milk Dipway, Susan Kala, Bigrega Suino, Kuti Dipweha, Tika Sonshomu, Amyazon Piedelu. Britain separate down Shiriga, three a Poma, Kepia sat down by Sutaware. Britain telling each other to Yasuino, Pintanzo Dipweha, Zaborazia, Shitan Wemashi, Bamuk, Mu, Towaima Pibido, Ukraine Shi, Jan Donyak Dida, now Piawaima Pitalu Tiaware. Now so Chini Yaro, Ukraine down Mama, Ukraine Tatuha, Shiku, Neving Neve, Donai Bido. Russia Tatu Baga, Dolly Titi, Kuka, Tana, and Lu Tiaware.
American and I would need a deal and I would need to have Monday, the Ningle and Dedoa. Beijing Mumba, Bubin and Daya, Suniga Jarello, American and I, when you Tanaga Pio Body. Nanangaja de Mamubu, Biala Raja, Mr. Attorney Blinken and Mr. Chinganuha, Society de Boto and Nilan Shapu in Jaraba. Conanai Guaja, Rao Utai, Nangano Egia, Masuni, where doing, Dio and Jai, when you Chinga, American would lie out, pay Jaja good luck and like body. Nanangaja, Lejaki, the Domin Bullet, the Bot, to like Jabade. နိုင်ငံကြီးဝန်ကြီးနှစ်ဦးဟာနှစ်ယောက်ချင်းတွေ့ဆုံပြီးအဲ့ဒီအဲ့ဂီယာမှာပဲအတူတကွညစာတုံးဆောင်ခဲ့ကြပါတယ်နှစ်ပတ်စလုံးကကိစ္စတော်တော်များများနဲ့ပတ်သက်ပြီးလုပ်ငန်းစင်မှာအလုပ်အတူလုပ်ကြမယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနဆင်းမြင့်အရာရှိဦးကြီးတူကပြောပါတယ်လွတ်လပ်ပွင့်လင်းပြီးနိုင်ငံတကာတရားဥပဒေစိုးမိုးရေးအခြေခံတဲ့တည်ငြိမ်ရေးဆိုတဲ့ကမ္ဘာအမြင်ကိုမ ုတ်ကွင်းရှိသူမက်သျူးမင်လာကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ပြည်သူအခြေချင်းဆက်ဆံရေးဘယ်လိုဖော်ဆောင်ကြမယ်ဆိုတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။2018ခုနှစ်ကလေးကဆိုရင်ဘလင်ကန်ဟာတရုတ်ပြည်ကိုသွားခဲ့တဲ့ပထမဦးဆုံးနိုင်ငံခြားရေးဝန်ကြီးပါ။မူလက February လမှာဒီခီးကိုစီစဉ်ခဲ့ပေမဲ့တရုတ်ရဲ့ထောက်လှမ်းရေးဘူပေါင်းကြီးတွေကအမေရိကန်ဝန်ဟင်းမှလွင့်လာခဲ့တဲ့အတွက်ခီးစဉ်ကိုရွှေ့ခဲ့ရတာဖြစ်ပါတယ်။
ဖန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 11.33 9.40kHz 41.83 9.58kHz 5.89 နဲ့5.190kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ပြည်ဦးအမေရိကန်တန်တန်းကနေပြီးတော့တင်းလာနေမနေ့ပိုင်းသတင်းတွေကိုဆက်လက်တင်ပြနေပါရယ်အီရန်နျူကလ িয়ার အစီအစဉ်အပေါ်မှာအမေရိကန်ပြည်ထောင်စုရဲ့အီရန်ကြားဂျာကလာသဘောတူညီချက်တစ်ခုရဖို့ညှိနှိုင်းဆွေးနွေးနေတဲ့ဆိုတဲ့အပေါ်မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကဘလို့ဂျာကလာသဘောတူညီချက်ကိုမဆိုသူလက်မခံဘူးဆိုပြီးတော့တုံ့ပြန်ပြောလိုက်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်ကိုဆိုင်းငံ့ထားပြီးတော့အပြန်အလှန်အဖြစ်ဒဏ်ခတ်မှုတွေကိုဖြေလျှော့ပြီးမယ်ဆိုတာကိုအမေရိကန်နဲ့အီရန်ကြားမှာနားလည်မှုရထားပြီးဆိုတဲ့အစ္စရေးသတင်းမီဒီယာကဖော်ပြခဲ့ပြီးတဲ့နောက် အစ္စရေးဝန်ကြီးချုပ်ကခုလိုတုံ့ပြန်လာတာဖြစ်ပါတယ်။အမေရိကန်နဲ့အီရန်ကြားနားလည်မှုရထားပြီးဆိုတဲ့သတင်းကိုတီးခြားအတိပြုလို့မရသေးသလိုအမေရိကန်ဘက်ကတော့ဒီလိုမျိုးသဘောတူညီချက်ရတယ်ဆိုတာမဟုတ်ဘူးဆိုပြီးတော့လူသိရှင်ကြားညင်းထားပါတယ်။အစ္စရေးဒေသတွင်းသတင်းတစ်ခုမှာတော့အခုရထားတဲ့သဘောတူညီချက်အရအီရန်ဟာယူရိနီယံတန့်စင်မှုကို60ရာခိုင်နှုန်းအထိကန့်သတ်မှာဖြစ်တယ်လို့အပြန်အလှန်အဖြစ်တော့အီရန်ပေါ်တန်ခတ်မှုတွေကိုအမေရိကန်ဘက်ကရှော့ချပေးမယ်လို့ဆိုပါတယ်။ဒါအပြင်ကျင်းသားအပြန်အလှန်ဖလှယ်ရေးကိစ္စတွေလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အကန့်အသတ်သဘောအနေဆုံးအောက်ထက်သဘောတူညီချက်ဟာယူမန်းထားသလိုမဟုတ်တဲ့အတွက်ဒီလိုသဘောတူနားလည်မှုတွေကိုလက်ခံလို့မရဘူးလို့အစ္စရေးဘက်ကအမေရိကန်ကိုအသိပေးထားတယ်လို့အစ္စရေးဝန်ကြီးချုပ်ကတော့ပြောပါတယ်။အီရန်နျူကလ িয়ার အစီအစဉ်ထိန်းချုပ်နိုင်ဖို့အတွက်သမ္မတဥပမာလက်ထက်တုန်းကအီရန်နဲ့နိုင်ငံတကာကြားရထားတဲ့2015ခုနှစ်သဘောတူညီချက်ကိုလက်ရှိအစ္စရေးဝန်ကြီးချုပ်နေတညာဦးဆက်ကဆန့်ကျင်ခဲ့ပါတယ်။ဒီ2015အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့နှုတ်ထွက်ဖို့အတွက်သမ္မတဒေါ်နယ်ထရန့်2018ခုနှစ်ကဆုံးဖြတ်ချက်ကိုတော့အစ္စရေးဝန်ကြီးချုပ်ကအဲဒီလုံကထောက်ခံခဲ့ပါတယ်ခင်ဗျာ
။အော်စတြေးလျနိုင်ငံဗီယက်နာမြို့မှာကျင်းပတဲ့လင်းယူဆကွဲပြားသူတွေရဲ့ခြေတပွဲပေါ်တိုက်ခိုက်လာနိုင်တာကိုဖျက်ဆီးနိုင်ခဲ့တယ်လို့အော်စတြေးလျအာဏာပိုင်တွေကပြောပါတယ်။အဲဒီလိုတိုက်ပွဲကြာစီခဲ့ကြတဲ့လူငယ်သုံးယောက်ဟာအစိုးရအစ္စလာမ်နိုင်ငံထူထောင်ရေးအုပ်စုကိုလိုလားချသူတွေဖြစ်တယ်လို့လည်းအာဏာပိုင်တွေကဆွဆွဲဖော်ပြခဲ့ပါတယ်။တန်ရရှိသည့်လူငယ်၃ယောက်ဟာအသက်14 18 20အရွယ်ရှိကြပြီးစနေနေ့ကလက်လက်ချီတက်ပွဲမတိုင်မီတနာရီလိုမှာသူတို့ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ပြည်တွင်းထောက်လှမ်ရေးအကြီးအကဲကသတင်းတော်တွေကိုပြောပါတယ်။အဲ့ဒီချီတက်ပွဲကိုလူ3သိန်းလောက်တိုက်ခတ်ကြတယ်လို့အစိုးရပိုင်းရုပ်သံလွှင့်ဌာန ORF ကဆိုပါတယ်
။အိန္ဒိယနိုင်ငံမှာတော့လွန်မင်းအပူပြင်းထန်တာကြောင့်လူရေထူထပ်တဲ့မြောက်ပိုင်းဥတ္တပရဒက်ရှ်နဲ့အရှေ့ဘက်ဘီဟားပြည်နယ်တွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းလူ96ဦးထက်မနည်းသေဆုံးခဲ့ရတယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါရယ်အသက်60အထက်နဲ့ကျန်းမာရေးမတန်ဆွမ်းသူတွေအနေနဲ့နေပိုင်းအချိန်မှာအမူးကအောက်မှာပဲနေကြဖို့အာဏာပိုင်တွေကသတိပေးနေချိန်မှာပဲအခုလိုမျိုးအပူကြောင့်သေဆုံးရှင်းကိုထုတ်ပြန်လိုက်ခဲ့ပါရယ်သေဆုံးသူများစုကအသက်60အထက်တွေနဲ့မူလကျန်းမာရေးပြဿနာရှိသူတွေဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်ဥတ္တပရဒက်ရှ်ပြည်နယ်နေရာချို့မှာတော့ဂျွန်လ19ရက်နေ့အထိအပူလိုင်းဒဏ်ရှိနေအောင်ပဲဆိုပြီးတော့အိန္ဒိယမူဆလာကသတိပေးချက်ထုတ်ပြန်ထားပါရယ်ခင်ဗျာ
အမေရိကန်နိုင်ငံရှီကာဂိုမြို့စစ်ကြေးဘုံနဲ့ဝါရှင်တန်ပြည်နယ်ကဂီတပွဲတော်အနီးမှာတင်းနှပ်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ရှီကာဂိုမြို့မှာလူတယောက်ဝါရှင်တန်မှာနှစ်ယောက်တိတ်ဆုံးသွားကြပြီးအများပြားဒဏ်ရာရရှိသွားကြပါတယ်။ဂျွန်ဘွားတို့မြောက်ကြောင်တရင်ရရှိတဲ့နေ့ဇူလိုင်19ကိုအထိမ်းအမှတ်ပြုဂျွန်သစ်ပွဲတော်အတွက်ရှီကာဂိုမြို့ရဲ့အနောက်တောင်ဘက်မိုင်20ကွာဝီလိုဘရုတ်ကမော်တော်ကားများရပ်နားရနေရာမှာတင်းကုန်နေစော်ပိုင်းလူစုနေကြစဉ်တင်းနှပ်နဲ့ပစ်တဲ့အတွက်လူတယောက်တိတ်ဆုံးပြီး19ယောက်ဒဏ်ရာရရှိခဲ့ကြတာဖြစ်ပါတယ်။ဘာကြောင့်ပြစ်ခတ်တယ်ဆိုတာကိုတော့မသိသေးပါဘူးလို့ Jupage County ရဲတပ်ဖွဲ့ဒုတိယအကြီးအကဲ Eric Samson ကပြောပါတယ်။ American နိုင်ငံ Washington ပြည်နယ်က Seattle မြို့ရဲ့ရှေ့ဘက်မိုင်150လောက်အကွာ City of George နားကအပျော်ခီးထွက်ကြသူများရဲ့စခန်းချရာနေရာမှာလဲစနေနေ့ညကပြစ်ခတ်ခဲ့တဲ့အတွက်လူ၂ယောက်သေဆုံးခဲ့ပြီးပြစ်သူပါဝင်၃ယောက်ဒဏ်ရာခဲ့ကြတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။တနင်္လာနေ့မနက်ခင်းနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုသားညွဦးနဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွှင့်ထုတ်ပြီးမှသတင်းဆောင်ပါတပုတ်ကိုတင်ပြချင်ပါတယ်အနာဂတ်မှာတွေ့ရမယ့်မောင်းသူမပါတဲ့ကားတွေအတွက်လမ်းသွားလမ်းလာတွေနဲ့အဆက်အသွယ်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဗြိတိန်နော့တင်ဂမ်တက်ကတို့ကသူတိန်နာပညာရှင်တွေက Ghost Driver လို့ခေါ်တဲ့ဝိညာဉ်ကားသမားနည်းပညာကိုအသုံးပြုစမ်းသပ်နေကြပါတယ်အပြီးသတင်းသပုတ်ကိုအခြေခံပြီးဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ
မောင်သူမဲ့ကားရဲ့ခေါင်းပိုင်းမှာပုံနဲ့ဆန်လန်းတွေကိုထိုးပြမယ်ဆိုရင်လမ်းတော်လမ်းလာတွေဘက်ကဘလို့တုံ့ပြန်နိုင်လဲဆိုတော့ကို Nottingham တက်ကတူသူတေသနာပညာရှင်တွေသိကြံကြပါလေဒီလိုသိဖို့အတွက်ကားခေါင်းပိုင်းမှာချိန်ထားတဲ့ဖန်သားပြန်ပေါ်ဒီဇိုင်းအမျိုးမျိုးနဲ့ဆန်လန်းတွေပုံတွေကိုထိုးပြပြီးကျောင်းဝင်းထဲမှာရက်အတော်ကြာပတ်မောင်းပြီးလေ့လာခဲ့ကြပါလားကားကဘာလုပ်နေလဲဘာလုပ်တော့မယ်ဆိုတော့ကိုမျက်စိပုံမျက်နာပုံနဲ့ပြရတဲ့အပြင်ခင်ဗျားကိုမြင်လဲဒါမှမဟုတ်သွားလို့ရတယ်ဆိုရဲဆန်းလန်းလေးတွေကိုပါထိုးပြီးလမ်းသွားလမ်းလာလို့တည်အောင်အချက်ပေးပါလေကားပေါ်မှာလဲမောင်းတဲ့လူမပါဘူးဆိုတော့ကိုပြရတဲ့အနေနဲ့သူတေသနာအဖွဲ့ရဲ့ခေါင်းဆောင်ဒေးဗစ်လက်ချ်ကကားမောင်းသမားနေရာမှာကားထိုင်ကုန်ပုံရုပ်ဖြတ်ထားပါလေလမ်းသွားလမ်းလာတွေကသူတို့ကားကိုမောင်းသူမဲ့ကားလို့ထင်မှသူတို့ရဲ့တုံ့ပြန်မှုတွေကိုလေ့လာဆန်းစစ်နိုင်တယ်လို့သူကပြောပါလေ
There are obviously questions still to be asked about how we as humans will interact with these.
ဒီနေ့နဲ့ဒီလိုရင်မျိုးနဲ့ဘယ်လိုပုံစံတုံ့ပြန်ဆက်ဆံမလဲဆိုတဲ့မေးခွန်းတွေကအခုအထိရှိနေပါသေးတယ်။လူကိုယ်တိုင်မောင်းတဲ့ကားတွေစုကားသမားတွေပေါ်မူတည်ပြီးဘယ်လိုတုံ့ပြန်ရမယ်ဆိုတာအားလုံးကသိပြီးသားပါ။မောင်းသူမပါတဲ့ကားတွေကတော့ပုံစံကွဲပါတယ်။ လူမပါတဲ့အတွက်မျက်လုံးချင်းစုံပြောဖို့တို့လက်ပြဖို့တို့ငါလမ်းဖြတ်ဖို့လုပ်နေတာမမြင်ဘူးလားဒါမှမဟုတ်ငါဖြတ်ကူးလို့ရပြီလားဆိုတာမျိုးမေးလို့မရပါဘူးအခုအဲ့ဒီမိကုံးမျိုးတွေကားကမေးနိုင်မလားဆိုတာသိအောင်လုပ်နေတာပါမကြခင်မှာပဲသိရတော့မယ်ထင်ပါတယ်
Ghost Driver လို့ခေါ်တဲ့ဝိညာဉ်ကားသမားနည်းပညာနဲ့ဆန်းသက်ရမှာမီဆန်လီပြက်စိတ်ကားကိုအထူးလှုပ်ထားတဲ့ကားမောင်းသူထိုင်ကုန်တက်ထားပြီသူကိုယ်တိုင်ထိုင်ကုန်ပုံစံတွေကိုဝန်ထမ်းပြီးကားမောင်းဖို့အတွက်ခြည်နဲ့လက်ကိုပဲထုတ်ထားတာဖြစ်ပါတယ်။နောက်အဖွဲ့သားသူကနောက်ခုံမှာထိုင်ပြီးကားရှင်မှာတက်ထားတဲ့ဖန်သားပင်ကိုထိန်းချုပ်ရတာဖြစ်ပါတယ်။ဒီနည်းကို2016တုန်းကစတန်ဖို့ဒ်တက္ကသိုလ်ကကနူးဖန်ပြီးခဲ့တာဖြစ်ပြီးဒါဟာဗြိတိန်မှာပထမဆုံးသုံးတာဖြစ်ကြောင်းလည်းဒေးဗစ်လတ်ရှ်ကပြောပါတယ်။
It was built around my dimensions, I guess, to fit in as the driver. And this seat essentially sat
around the back of the car. I was able to get the car off of it. This car was able to get the car off of the car. And the car was able to get the car off of the car. The car was able to get the car off of the car. The car was able to get the car off of the car. The car was able to get the car off of the
car. Yeah, it's a car. The car was able to get the car off of the car. လမ်းဖြတ်သွားသူတိုင်းကကားရှင်မှန်သားပင်မပေါ်လာတာကိုသဘောကျပြီးတချို့ဆိုကျေးဇူးတင်ကြောင်းလက်ပြသွားတယ်လို့ပြောပါတယ
် What was clear from the methods of analysis which included both video analysis and also questionnaire we asked people's opinion
ဒီကားအတွက်လူတွေရဲ့အမြင်ကိုသိရဖို့စမ်းစစ်ချက်ကြောက်ကြည့်တဲ့အခါကားရှင်မှန်သားပင်ပေါ်မှာပေါ်လာတဲ့သတင်းစကားတွေကိုလူတွေကတကယ်ပဲလက်ခံကြတာတွေ့ရပါတယ်သူတို့လမ်းဖြတ်ကူးဖို့မကူးဖို့ဆုံးဖြတ်ချက်အပြင်တခြားသူတို့မလုပ်ရမယ်ဆိုတာနားလည်သဘောပေါက်မှုရှိတယ်လို့ရှင်းလင်းပြတ်သားမှုလည်းရှိပါတယ်
။သူတို့ဖွဲ့ဟာဆက်သင်းသမားတွေ၊ပြစ်စစ်ကူတာစီးသူတွေအပါအဝင်လမ်းတွေပေါ်မှာဖြတ်သွားတဲ့သူတွေကိုမောင်းသူမဲ့ကားပေါ်မှာဘယ်လိုတုံ့ပြန်လဲဆိုတာကိုဆက်ပြီးလေ့လာကြမှာလည်းဖြစ်ပါတယ်။
တော့ခင်မျိုးသက်တင်ပြခဲ့တာပါအခုဆက်လက်ပြီးပတ်စင်ကဏ္ဍတွေကဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ချင်ပါတယ်တရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေစိုက်ဘာကြုံပြုမှုတွေအွန်လိုင်းငွေကြေးလိမ်လည်မှုတွေဟာအချိန်တိုတွင်ကမ္ဘာတဝန်းအင်တာနက်သုံးစွဲသူတွေကိုပါအာဏာပေးလာနေတဲ့အကြောင်း USIP American ငြိမ်းချမ်းရေး Institute ကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်ရွှေကုတ်ကိုဒေသတစ်ပိုက်ကိုလွန်ခဲ့တဲ့နှစ်အတန်ကြာကလေးကတရုတ်ရာဇဝတ်ဂိုင်းတွေရွှေ့ပြောင်းပြီးကာစီနိုလောင်းစားမျိုးစစ်တွေတိစောက်လာနေတဲ့အခြေအနေတွေကိုဒီစင်ခါစာမှာဖော်ပြထားပါတယ်။စာရေးသူ USIP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကိုမတ်အင်ဂျင်နီယာ Zoom ကနေဆက်သွယ်မေးမြန်းထားပါတယ
် Jason Tower မှာကဒီရွှေကုတ်ကိုနဲ့ပတ်သက်လို့အချက်လက်တွေအများကြီးသိထားတော့အခုနောက်ဆုံးအဲ့ဒီမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာကိုပြောပြလို့ရမလားရှင
် Yeah so all not only in Shwekoko but
okay,
really
Shwekoko မှာတယ်မကပါဘူး KMB နဲ့တောင်ရင်မြစ်တစ်လျှောက်ကီလိုမီတာ50လောက်ရှည်လျားတဲ့ area တစ်ခုလုံးဟာရာဇဝတ်ဂိုင်းတွေကြီးစိုးတဲ့နေရာတွေဖြစ်ပြောင်းလဲသွားတာကိုမြင်တွေ့ခဲ့ရပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံဖြတ်ကျော်ဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေကအဲ့ဒီဒေသလဝိုက်ကိုတိစောက်ခဲ့တာဖြစ်ပါတယ်အထူးသဖြင့်မြမစစ်တပ်လောက်မှရှိတဲ့ KNL ကြားဆောင်တပ် BGF နဲ့အဲ့ဒီတရုတ်ရာဇဝတ်ဂိုင်းတွေပူးပေါင်းဆောင်ရွက်မှုတွေအလွန်နဲ့ရှိုက်ပြီးဩစာလွှမ်းမိုးမှုလည်းရှိပါတယ်အစာပိုင်းမှာတော့ BGF နဲ့ကြားဆောင်တပ်နဲ့ဒီရာဇဝတ်ဂိုင်းတွေဟာတရမွေအွန်လိုင်းလောင်းကစားတွေကိုလက်ခံကျင်းပဖို့မြို့သစ်တွေကိုစောက်တာအွန်လိုင်းလိမ်လည်မှုလုပ်ငန်းတွေတရုတ်နိုင်ငံသားတွေကိုအဓိကပြစ်မှတ်ထားပြီးလုပ်ကြတာပါဒါပေမဲ့အဲ့ဒီမှာရာဇဝတ်မှုပုံစံတွေကျယ်ပြန့်လာတာကိုကယောဂါကြီးပြီးကလေးကတွေ့မြင်နေရပြီးစစ်တပ်ကအာဏာသိမ်းပြီးကလေးကဒီလိုရာဇဝတ်မှုတွေဟာသိသိသာသာတက်လာနေပါတယ်။တောင်ရင်မြစ်တစ်လျှောက်ရှိနေတဲ့အဲ့ဒီဒေသမှာလူကုန်ကူးခံရတဲ့သူတွေဟာနိုင်ငံပေါင်း30ကျော်ကဖြစ်ပါတယ်။ဒါဟာရှစ်တောင်အရှမစိုက်ဘာကြုံပြုတ်ဖို့လူကုန်ကူးခံရတဲ့နိုင်ငံစုစုပေါင်း46နိုင်ငံထဲကမြန်မာနိုင်ငံရွှေကုတ်ကူမှာရှိနေတာကနိုင်ငံပေါင်း30ကျော်ကဖြစ်ပါတယ်။ဒါကြောင့်တရုတ်မျိုးသားတွေကိုပြစ်မှတ်ထားတဲ့ online လိမ်လည်လှည့်ပြားမှုတွေလိမ်လည်မှုတွေကအခုကမ္ဘာလုံးဆိုင်ရာကအင်တာနက်သုံးစွဲသူတွေကိုပါပြစ်မှတ်ထားနေတာဖြစ်ပါတယ်။ပြီးတော့ကမ္ဘာတဝန်းကတခြားနိုင်ငံအတော်များများအပါအဝင်ဂျပန်၊ဥရောပတလွှားနဲ့အမေရိကန်နိုင်ငံသားတွေကိုအွန်လိုင်းခရစ်ပတိုငွေကြေးနဲ့ပတ်သက်လို့လိမ်လည်လှည့်စားတာတွေကိုတွေ့ရပါတယ်။ ဒါဟာမြန်မာနိုင်ငံမှာအနာသိမ့်ပြီးကတည်းကရာဇဝတ်မှုတွေကျေပြန့်လာပြီးပုံစံသက်အနေနဲ့ကျူးလွန်နေတာတွေအများကြီးရှိနေတာကျွန်တော်တို့တွေ့နေရပါတယ
် So the situation regarding cyber
survey ဒီ cyber ဂျုံပြုတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်မြန်မာနိုင်ငံလိုဆင်းရဲတဲ့နိုင်ငံမှာလျှက်စင်တွေကလည်းအလုံးလောက်ကမရှိဘူးအင်တာနက်ကလည်းကန့်သက်ခံထားရပါတယ်ဆိုတော့ဆက်အာနာတင်ထားတဲ့နိုင်ငံမှာဒီလိုနီးပညာနဲ့ပတ်သက်ပြီးတော့လူကုန်ကူးကျုံပြူစေခိုင်းတာတွေကရွှေကုတ်ကိုမှဘာကြောင့်အဲ့ဒီလောက်ရှိနေတာလဲရှင်
Yeah so a few years ago when these cities were being developed
ဒီမျိုးသက်တွေဖွံ့ဖြိုးလာတဲ့နောက်ွယ်မှာတရုတ်ရာဇဝတ်မှုကိုယ်ရဲ့ခိုင်းကြီးတွေရှိနေပါတယ်ဒီကိန်းတွေဟာသူတို့တည်ထောင်ထားတဲ့ company တွေစီကနေရွှေကုတ်ကို area တွေကိုဝယ်ရအပြောင်းများယူလာကြပါတယ်။ဟောင်ကောင်မှာအခြေစိုက်တဲ့ Yeti IHG company လို့နောက်အဲ့ဒီဒေသအတွက်ပတ်စံတွေဟာမလေးရှား၊ Cambodia နဲ့တရုတ်ပြည်မလို့နိုင်ငံတွေကလာကြတာဖြစ်ပါတယ်။ဒါပေမဲ့ casino မြို့တွေလို့ခေါ်ကြတဲ့ဒီမြို့သစ်တွေထူထောင်မှာပါဝင်တဲ့စီးပွားလုပ်ငန်းအများပြားဟာထိုင်းနိုင်ငံကနေလက်စစ်တအားဝယ်ယူဖို့ထိုင်းပုဂ္ဂလိကကုမ္ပဏီတွေနဲ့သဘောတူစာချုပ်ချုပ်ဆိုထားကြပါတယ်။အင်တာနက်ဆိုရင်လည်းမာပြည်တွင်းကနေတည်းမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်အနည်းငယ်လောက်ခရဲကနေဆက်ထိုင်းဘက်ကနေယူနေတာပါ။ဒါဟာဒီရာဇဝတ်ခိုင်းတွေအတွက်အားကောင်းစေတဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းမကြသေးခင်ကပဲအင်ဒီရှင်းနိုင်ငံတွေရဲ့ဖိအားတွေကြောင့်ဒီလိုတရမဝင်လုပ်ငန်းတွေလုပ်နေတဲ့နေဆက်တဝိုက်ကဒေသတချို့ကိုပေးနေတဲ့လျှက်စစ်ဓာတ်အားတွေဖြတ်တောက်ဖို့စစ်ကောင်စီကထိုင်းအာဏာပိုင်တွေကိုတောင်းဆိုခဲ့တာပါ။ဒါပေမဲ့လည်းဒီဖြတ်တောက်မှုဟာထိရောက်မှုမရှိခဲ့ပါဘူး။ဘာကြောင့်လဲဆိုတော့ရာဇဝတ်ကိုင်းကိုရဲတွေနဲ့နေကြာဆောင်တပ်တွေဟာမိဆက်အမြောက်အများဝယ်ယူထားကြပါတယ်။ဒါကြောင့်ကက်စစ်တားမရတဲ့အချိန်သူတို့မိဆက်တွေနဲ့လုပ်ငန်းတွေကိုဆက်လက်လုပ်ဆောင်နိုင်တာဖြစ်ပါတယ်။အခုပြီးခဲ့တဲ့ရက်အနည်းငယ်လောက်ကအားလုံးထွေးကြတဲ့အချိန်ပဲထိုင်းဘက်ကလက်စစ်တားဖြတ်တောက်လိုက်ပြီးမဲ့ရွှေကုတ်ကမှရှိတဲ့ရာဇဝတ်လုပ်ငန်းတွေကိုတော့တည်ရောက်မှုရှိတာမျိုးမတွေ့ရပါဘူး။အင်တာနက်ဆိုရင်လည်းဆက်ပြီးအသုံးပြုနေတာဖြစ်ပါတယ်။မီးစက်တွေတုံးနေရတဲ့ဈေးစကမြန်မာနေပေမဲ့ရာဇဝတ်မှုတွေပြစ်တံကကင်းလွတ်ခွင့်တွေကတော့ဆက်ပြီးရှိနေစေဖြစ်ပါတယ
် So what kind of action
ဒါဆိုရင်အခုလို့ထိုင်းဆိုရဘက်ကလျှက်စင်ပြီးဖြတ်တောက်တာကအလုံးမဖြစ်ဘူးဆိုရင်ဒီရာဇဝတ်ဂိုင်းတွေကိုထိထိရောက်ရောက်နှင်းနှင်းဖို့ဆိုလို့ရှင်ပေါ့နော်ဘလို့ပုံစံမျိုးနဲ့အေးအေးယူဆောင်ရွက်တင်လဲရှင်
Yeah, I think one of the biggest problems here is that you're
looking at ဒီမှာအကြီးအကဲပြဿနာတွေတခုကတော့မြန်မာနိုင်ငံရဲ့ရှေ့လျားတဲ့နေနမိတ်တစ်လျှောက်မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအများကြီးရှိနေတာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ပေါင်းနေတဲ့ပြည်သူ့စစ်နေကြားဆောင်အဖွဲ့တွေရှိတယ်လို့နေဆက်ကာစီနိုလောင်စာရုံတွေနဲ့ပတ်သက်ရင်တမိုင်းကြောင်းအရာရှိထားတဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ MNDAA ကိုကန့်လက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိနေပါတယ်။ဒါကြောင့်အင်ဒီဂျင်းနိုင်ငံတွေပါဝင်တဲ့စနစ်ကျတဲ့အရေးယူဆောင်ရွက်မှုတွေအမှန်တကယ်လိုအပ်နေသလိုကမ္ဘာတစ်ဝန်းကနိုင်ငံအတော်များများလဲဒီရေးမှာကြည်ကြဲပြပြပူပေါင်းပါဝင်ကင်တွယ်ဖို့လိုပါတယ်။နောက်ပြီးတော့အဲ့ဒီရာဇဝတ်မှုတွေကနေအကျိုးအမြတ်ရနေတဲ့မြန်မာစစ်တပ်ရှိနေသေးတော့နေဆက်မြန်မာဘက်ချက်မှကင်တွယ်ဖြည့်ရှင်းနိုင်စွမ်းမရှိဘူးလို့ကျွန်တော်ထင်ပါတယ်။အဲ့တော့နေဆက်တခြားပုံစံမျိုးစုံနဲ့ရာဇဝတ်လုပ်ငန်းတွေလုပ်ကင်နေတာအလုံးကိုပိတ်ဖို့ဆိုတာအလွန်ခက်ခဲမှာပါ။တကယ်လို့ရွှေကုတ်ကမှပိတ်ပင်နိုင်လို့ရှိရင်ဒီလုပ်ငန်းတွေကိုတချီလိုက်လို့နေရာမျိုးကိုရွှေ့နိုင်ပါတယ် UWSA တောင်းပုံ MNDAA တို့လွှမ်းမိုးထားတဲ့ဒေသတွေဘက်ကိုပြောင်းရွှေ့နိုင်ပါတယ်ဒီရွှေကုတ်ကိုပြောင်းလာတဲ့တရုတ်ယင်းနီမြုံနံမှုတွေဟာအရင်ကကမ္ဘောဒီးယားမှာအကြီးအကျယ်လှုပ်ခဲကြတာပါဒါကြောင့်တကမ္ဘာလုံးကိုပြစ်မှတ်ထားလာနေတဲ့ဒီရာဇဝတ်လုပ်ငန်းတွေကိုနှိမ်နှင်းဖို့ဆိုရင်နိုင်ငံပေါင်းစုံအနေနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်နေပါတယ်လေလာဆန်းစစ်ပြီးတော့နိုင်ငံလိုက်ရှိနေတဲ့ဥပဒေစိုးမိုးရေးလုပ်ငန်းတွေမှာညှိနှိုင်းကြပြီးတော့ဒီရာဇဝတ်ဂိုင်းတွေအမျက်ထုတ်နေတာတွေကိုအမှန်တကယ်လုံလဆိုင်ကြိုးပမ်းဖို့လိုအပ်ပါတယ
် So how about China's role in this situation because
မြန်မာနယ်စပ်မှာအခြေစိုက်ပြီးတော့တရုတ်အပါအဝင်အခြားနိုင်ငံတွေပေါ်မှာအင်တာနက်အွန်လိုင်းကနေငွေကြေးလိမ်လည်တာတွေဒီလူကုန်ကူးပြီးတော့ cyber ဂျွန်ပြူတာတွေဒီနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့နှိမ်နှင်းနိုင်ဖို့ပေါ့နော်စစ်ကောင်စီနဲ့ပူးပေါင်းကြိုးပမ်းနေတဲ့တရုတ်အစိုးရရဲ့ကဏ္ဍကိုရောဂျီစင်တာဝါဘယ်လိုမြင်လဲရှင
် I think China's role is twofold right so China has been involved in the crackdown
တရုတ်ရဲ့အခန်းကဏ္ဍရှိနေပါတယ်တရုတ်နိုင်ငံမှာဒီရာဇဝတ်ဂိုင်းခွန်ရဲ့တချို့ကိုနှိမ်နှင်းခဲ့ပါတယ်အဲ့တော့အခုဆိုရင်အဲ့ဒီဂိုင်းတွေဟာတရုတ်ကနေအရှိတောင်အရှဘက်ကိုရွှေ့လာပြီးလှုပ်ရှားနေကြတာဆယ်စုနှစ်နှစ်စုလောက်ရှိနေပါပြီဒီဂိုင်းတွေဟာဒေသတွင်းနေရာအနှံ့မှာဩဇာအာဏာရှိသူတွေအထက်တန်းလွှာတွေနဲ့ပေါင်းဆက်ပြီးလှုပ်ရှားကြသလိုတရုတ်ပြည်တွင်းမှာလည်း အဲ့ဒီလိုဩဇာအာဏာရှိသူနဲ့ပေါင်းစားနေကြတာဖြစ်ပါလေ။ဒါကြောင့်တရုတ်ပြည်သူ့သမ္မတနိုင်ငံနဲ့ဆက်နွယ်နေတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်ဂိုင်းတွေဟာအဲ့ဒီကနေနှင်ထုတ်ခံခဲ့ရပေမဲ့တခြားနိုင်ငံတွေမှာရာဇဝတ်မှုတွေကိုဆက်လက်ကျူးလွန်နိုင်တာကိုတွေ့နေရပါလေ။ပြစ်မှုကျူးလွန်သူအများပြားဟာအမှန်တကယ်တော့တရုတ်နိုင်ငံသားတွေဒါမို့ဒေသတွင်းကတခြားနိုင်ငံတွေမှာရွှေ့ပြောင်းနေထိုင်ကြတဲ့တရုတ်လူမျိုးတွေပဲဖြစ်ပါလေ။ဒီရာဇဝတ်မှုတွေဟာတရုတ်နိုင်ငံကိုပြစ်မှတ်ထားနေစေဖြစ်ပါလေ။ online crypto ငွေကြေးနဲ့ပတ်သက်တဲ့လိမ်လည်မှုတွေတရမွေလောင်းကစားတွေသာမကလူကုန်ကူးမှုအများပြားဟာတရုတ်ကိုပြစ်မှတ်ထားစေဖြစ်ပါလေ။ဒါကြောင့်တရုတ်နိုင်ငံဟာပြစ်မှုကျူးလွန်တဲ့ဘက်မှာရောထိခိုက်ခံရတဲ့ဘက်မှာရောနှစ်ဖက်စလုံးမှာထဲထဲဝင်ဝင်ရှိနေတာပါ။တရုတ်ရဲ့အခန်းကဏ္ဍပါဝင်ပတ်သက်မှုမရှိဘဲနဲ့ဒီပြဿနာကိုကင်တွယ်လို့မရပါဘူး။ရာဇဝတ်ဂိုင်းတွေက online ကနေတစ်ဆင့်တစ်ကဘာလုံးကိုအချိန်တိုတွင်ပြစ်မှတ်ထားလာနေပါလေ။
What do you think because the Chinese government
တပတ်မှာတော့ဒီတရုတ်နိုင်ငံသားရေးဝန်ကြီးရှင်ကန်းရဲ့မြန်မာခီးစင်မှာဟိုထိုင်းမြန်မာနယ်စပ်ကဒီလူကုန်ကူးပြီးတော့ cyber ဂျွန်ပြူမှုကိုနှိမ်နင်းနိုင်ရေးကိစ္စမှာတရုတ်မြန်မာထိုင်းသုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးကိုသူကအဓိကတိုက်တွန်းခဲ့တယ်လို့ပြောထားပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့တရုတ်ကစစ်ကောင်စီကိုဖိအားပေးနေတယ်လို့ရောမြင်လားရှင
် When Chen Gang visited Myanmar he's more or less communicating that he sees the
Hun Sen ရဲ့မြန်မာနိုင်ငံခီးစဉ်ကိုကြည့်ရင်အနည်းနဲ့အများပဲဖြစ်ဖြစ်စစ်ကောင်စီကိုမြန်မာနိုင်ငံရဲ့တရားဝင်အုပ်ချုပ်သူဖြစ်ရှုမြင်တာကိုတွေ့ရပါတယ်ခမရတို့ကိုအစိုးရဖြစ်အသိမှတ်ပြုတယ်အဲ့တော့ကျွန်တော်တို့တောင်းဆိုချက်တွေဖြစ်တဲ့ဒီရာဇဝတ်ဂိုင်းတွေကိစ္စကိုကင်တွယ်ဆောင်ရွက်ပေးပါလို့သူကပြောနေတာဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီမှနိုင်ငံရေးရကောင်းမွန်အောင်လုပ်မယ်ဆိုတဲ့ဆန္ဒလုံးဝမရှိသလိုပြဿနာတွေကိုဖြေရှင်းနိုင်တဲ့စွမ်းရည်လည်းလုံးဝမရှိဘူးဆိုတာအချင်းကြားလာတာနဲ့အမြတရုတ်ကပိုးသိလာပါလိမ့်မယ်အခုပဲကြည့်ပါသူတို့တဲ့မှာရှိတဲ့ BGF ကရင်နေကြားဆောင်လက်နက်ကင်အဖွဲ့ကိုစစ်တပ်ကရက်ခိုင်းတယ်ဟိုဘက်ကမရက်နိုင်ဘူးပြောတယ်အဲ့တော့ထိုင်းကိုအကူအညီတောင်းပြီးလျှက်စစ်တပ်အားဖြတ်ခိုင်းတယ်ဒီလီလက်ကလည်းအလုံးမဖြစ်ဘူးအဲ့တော့တရုတ်အစိုးရအနေနဲ့ဒီရာဇဝတ်ဂိုင်းတွေနဲ့လှုပ်ရှားမှုတွေကိုနှိမ်နှင်းဖို့အကောင့်ထဲပေါ်စူးစမ်းရမှာစစ်ကောင်စီရဲ့လက်တွဲလှုပ်ဆောင်တာဟာမှားရင်းနဲ့မိခွက်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်မြန်မာစစ်တပ်အနေနဲ့ဒီပြဿနာကိုဖြေရှင်းဖို့ကောင်းမွန်တဲ့နိုင်ငံရေးဆန္ဒမရှိသလောက်လဲပါနေတယ်လို့ပြောချင်ပါတယ်
။ Thank you Jason for being with us. Yes.
Thanks for having me. Great to have a chance to talk about this and thanks for having me on.
ရွှေကုတ်ကိုဒေတာနဲ့ပတ်သက်ပြီးမိုင်းချင်တိုင်းကမေးမြန်းတင်ပြထားတာပ
ါ။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဇွန်လ19ရက်နေ့မှာအမေရိကန်ပြည်ထောင်စုဟာ African American နိုင်ငံသားတွေအတွက်ထူးခြားပြီးသမိုင်းမှာရေးကြီးလာတဲ့ Juneteenth အထိမ်းအမှတ်အခမ်းအနားတွေကိုကျင်းပကြပါတယ်။ဒီနေ့ဟာ John Smith ဖြတ်သိမ်းကြောင်းတရားဝင်ထုတ်ပြန်ခဲ့တဲ့1863ခုနှစ်ဇန်နဝါရီလ1ရက်နေ့ကိုဂုဏ်ပြုတာမဟုတ်တလို့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုသုံးချိန်မြောက်ပြင်ဆင်ပြီးနိုင်ငံတော်ဝန်ကျွစနစ်ကိုဖျက်သိမ်းလိုက်တဲ့1865ခုနှစ်ဒီဇင်ဘာ6ရက်ကိုလည်းသတ်မှတ်ကျင်းပတာမျိုးမဟုတ်ပါဘူးဒီနေ့ဟာတက်ဆက်ပြည်နယ်ရဲ့ Galveston ကျွန်းမှာနေထိုင်ကြတဲ့ပြပနဲ့အဆက်အသွယ်ပြတ်နေတဲ့အရင်ကကျွန်းပြုတ်ခံရသူတွေဟာသူတို့လွတ်မြောက်ကြောင်းတည်ရင်ရရှိတဲ့နေ့1865ခုနှစ်ဇွန်လ19ရက်နေ့ကိုဂုဏ်ပြုတဲ့နေ့ဖြစ်ပါတယ်တနေ့အကြာ1866ခုနှစ်ဇွန်လ19ရက်နေ့မှာ Juneteenth အထိမ်းအမှတ်ကိုTexas ပြည်နယ်မှာပထမဆုံးကျင်းပခဲ့ပြီးမကြာမီမှာပဲဒလုပွဲတော်ကျင်းပတာကအမေရိကန်တောင်ပိုင်းတစ်ခွင်မှာပြန့်နှံ့လာခဲ့ပါတယ်။ဒီနေ့ခေတ်မှာတော့ Juneteenth ကိုအမေရိကန်ပြည်ထောင်စုက African American တွေရဲ့တက်တဲ့အရှိဆုံးအားလိုက်ရဲ့အဖြစ်သတ်မှတ်ကြပါတယ်။ဒါပေမဲ့1865ခုနှစ်ဇွန်လ19ရက်နေ့ရဲ့အရေးပါမှုကိုတရားဝင်အသိအမှတ်ပြုခံရဖို့ကတော့နှစ်ပေါင်း156နှစ်ကြာခဲ့ပါတယ်။2022ခုနှစ်ဇွန်လ18ရက်နေ့ကြာမှသမ္မတဂျိုးဘိုင်ဒန်ကဂျွန်တီကိုပြည်ထောင်စုအဆင့်တရားဝင်အားလက်ရဲ့အဖြစ်ဂျွန်တီအမျိုးသားလွတ်လပ်ရေးနှင့်အဲ့ဥပဒေကိုတရားဝင်လက်မှတ်ရေးထိုးပြီးကြေညာခဲ့ပါတယ
် For me making Juneteenth a federal holiday wasn't just a symbolic gesture
ကျွန်တော်အတွက်တော့ဂျွန်တီကို federal အားလက်ရဲ့အဖြစ်သတ်မှတ်တာကထောက်ခံမှုပြသလိုတာသက်သက်မဟုတ်ပါဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်ကျွန်ပြူချင်းရဲ့ကြီးလေးတဲ့အပြစ်ရဲ့မူလစစ်မြစ်ကိုအတိမတ်ပြုဖို့ကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကိုညွှန်ပြထားချက်ဖြစ်ပါတယ်လို့ပြောပါတယ
် To understand the war was never fought over it it wasn't just
ဒါကကျွန်တော်တို့တိုက်ပွဲမဝင်ခဲ့တဲ့စစ်ပွဲတစ်ပွဲအကြောင်းကိုနားလည်နိုင်ဖို့ပါ ဒါဟာ Union ပြည်ထောင်စုတပ်သားတွေအတွက်သက်သက်မဟုတ်ပါဘူးတိုင်းပြည်တစ်ခုလုံးနဲ့လွတ်လပ်မှုဆိုတာကခြေခံအကျဆုံးအကြောင်းရင်းမှာပဲကျွန်းစနစ်ဖြတ်သိမ်းချောင်းကျင်ညာချက်ကစာရွက်တွေရဲ့သက်သက်မြတ်မဟုတ်ကြောင်းကိုသတိရဖို့လိုပါတယ်လွတ်လပ်မှုရဲ့အနှစ်သာရကိုဖန်ဆားနိုင်ခဲ့ပြီးတိုင်းပြည်ကိုလွှမ်းမိုးခဲ့ပါတယ်တချို့အတွေးခေါ်တွေကအင်အားကြီးမားလာကြောင်းသက်သေထူနိုင်ခဲ့ပါတယ်ဒါကငင်းပယ်လို့မရပါဘူးအမေရိကန်ပြည်ထောင်စုရဲ့အာဘခံချက်ကကျွန်တော်တို့အားလုံးကိုဖျားသခင်ကညီတူညီမျှဖန်ဆင်းထားကြောင်းဆိုတာနဲ့ကျွန်တော်တို့ရဲ့ဘဝတစ်လျှောက်တန်းတူညီတူဆက်ဆံခံရဖို့ထိုက်တန်ကြောင်းဆိုတာကိုဒီနေ့ကသတိပေးနေပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဂျွန်တင်ဟာရှေလျားပြည်ခက်ခဲချမ်းတမ်းလာတဲ့ညတာခီးရှည်အနိုင်အထက်ပြုတ်ကျတဲ့ဂျွန်စနစ်ကိုအဆုံးသတ်နိုင်ခဲ့ခြင်းနဲ့တောက်ပတဲ့အနာဂတ်နနခင်းတစ်ခုကိုဂရုပြုနိုင်ခဲ့ခြင်းနှစ်ခုစလုံးကိုအထိမ့်မှတ်ပြုကျင်းပတာဖြစ်ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
ပြောရမယ့်ခင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတာပ
ါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာမနက်ခင်းပါခင်ဗျာ VUE မြန်မာပိုင်းစီစဉ်ရဲ့2023ဝန်းကြီးဂျွန်လ19ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကူးဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကာလတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြမမီဒီယာမြင်ကွင်းနဲ့စကြအောင်ပါမြမနယ်ဦးတော်လိုင်းအင်အားစုတွေရဲ့ရည်မှန်းချက်ပန်းတိုင်ဟာစစ်အာဏာရှင်ကိုဖျောက်ချပြီးဖက်ဒရယ်ပြည်ထောင်စုတည်ထောင်ဖို့ဖြစ်ပါတယ်ဒီလိုတော်လိုင်းအောင်မြင်ဖို့လှုပ်ဆောင်ရမှာဘုံရည်မှန်းချက်တွေနဲ့အတူရေရှည်မဟာမိတ်တည်ဆောက်ဖို့လည်းလိုအပ်လာပါတယ်ကမ္ဘာမြမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်အာဏာသိမ်းတာကိုစန့်ကျင်ုံနဲ့မလုံလောက်ဘူးဘုံရည်မှန်းချက်တွေနဲ့ရေရှည်မဟာမိတ်တည်ဆောက်နိုင်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ကျော်လာပြီဖြစ်တဲ့မြန်မာနိုင်ငံမှာအန္တရာယ်အလွန်များတဲ့အကြမ်းဖက်ဝဲကရက်ထဲကိုဆင်းသက်နေပြီးစီးပွားရေးအကျအတဲနဲ့လူသားချင်းစာနာမှုဆိုင်ရာအကျအတဲတွေဟာကြောက်စရာကောင်းလောက်အောင်နဲ့နဲ့ဆိုင်ဆိုင်ဖြစ်ပေါ်နေတယ်။2023မေလအထိလူပေါင်း3500အသက်ခံခဲ့ရပြီးဖမ်းဆီးထိန်းသိမ်းခံရသူပေါင်းက12000နဲ့အိုးအိမ်ဆုံးခွာရသူဟာနိုင်ငံတော်မှာ 1.8 တန်းရှိတယ်။ဒီနှစ်အတွင်းမှာလူသားချင်းစာနာမှုအကူအညီလိုအပ်သူအရေအတွက်ဟာ 18.6 တန်းရှိမယ်လို့ခန့်မှန်းထားတယ်။တိုင်းရင်းသားပြည်သူတွေရဲ့ဘဝတွေ၊စားဝတ်နေရေးတွေ၊အခြေခံအဆောက်အုံတွေနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားရတဲ့ဒဏ်ရာဒဏ်ချက်တွေဟာမမှန်းဆနိုင်လောက်အောင်ကြီးမားစွာပေးဆက်နေရတယ်။ဒါပေမဲ့လေမြန်မာပြည်သူတွေဟာဆက်လက်ပြီးတော့စိတ်အားထက်သန်စွာနဲ့စစ်တပ်အုပ်ချုပ်မှုကိုစန့်ကျင်တိုက်ခိုက်နေကြတယ်
။အခုလိုဖော်ပြထားတာကတော့ Asia Times မှာမေလ31ရက်နေ့ကရင်းလောင်နန်ဗိုနဲ့ Radka Antalikova တို့ရေးသားထားတဲ့မြန်မာဒေါ်လာရင်းအင်အားစုတွေဘာအတွက်တိုက်နေကြသလဲဆိုတဲ့စောင်းပွားမှာဖြစ်ပါတယ်။ဆောင်ပါမှာဆက်လက်ရေးသားထားတာကတော့မြန်မာပြည်သူတွေဟာခက်ခဲတဲ့ဆုံးဖြတ်ချက်တွေချပြီးသူတို့ရဲ့နေရှင်ဘဝတွေကိုဖျက်ဆီးနေကြရတယ်။ဥပမာစီဒီအမ်လုံရှားမှုတွေစက်ပါမလားမပါဘူးလား။ကလေးတွေပညာရေးအတွက်စကားစားလက်အောက်ကအကြောင်းတွေမှာထားမလားမထားဘူးလား။ဒီနိုင်ငံကနေခေါင်းပုံဖြတ်မှုတွေနဲ့ရင်ဆိုင်ရနိုင်တဲ့တခြားနိုင်ငံကိုစွန့်စားပြီးထွက်သွားမလား။ဒီနိုင်ငံမှာပဲဆက်နေမလားဆိုတဲ့ဆုံးဖြတ်ရခက်တဲ့အခြေအနေတွေနဲ့ကြုံနေရပါတယ်။အာနာသိမ့်ပြီးနောက်ပိုင်းမှာလူတွေဟာခက်ခဲတဲ့အခြေအနေတွေနဲ့နေစဉ်ပင်ပန်းစွာဖြတ်သန်းနေကြရပေမဲ့မြမတွေဦးတော်လိုက်ရေးဟာအပြောင်းလဲတွေအတွက်သူ့လမ်းကြောင်းပေါ်မှာသူဆက်လျှောက်လှမ်းနေတယ်လို့လည်းရေးသားထားတာတွေ့ရပါတယ်
။ဆောင်းပါးမှာဖက်ဒရယ်အကြောင်းကိုလည်းအလေးပေးရေးသားထားတာတွေ့ရပါတယ်။ ဖက်ဒရယ်စနစ်သားလင်းနိုင်ငံထဲမှာရှိတယ်ပြည်နယ်တွေရဲ့အချုပ်အခြာအာဏာနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေကိုရရှိစေနိုင်မယ်ဖက်ဒရယ်စနစ်သီးသားလင်းရေရှည်တည်တံ့စေတဲ့အာဏာခွဲဝေမှုနဲ့ဒန်းတူညီမျှမှုကိုဖြစ်ပေါ်စေနိုင်မယ်လို့ထောက်ပြရေးသားထားပါတယ်ဒီကနေ့ဆင်နွှဲနေကြတဲ့ຫນွေဦးတော်လှန်ရေးရဲ့အဓိကရည်မှန်းချက်ပန်းတိုင်ဟာလဲစစ်အာဏာရှင်စနစ်ချုပ်ငြင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးဖြစ်ပါတယ်အမျိုးသားညီညွတ်ရေးအတိုင်းအမံကောင်စီ NUCC အနေနဲ့လဲဖက်ဒရယ်ဗရိညင်ကိုထုတ်ပြန်ထားတာတွေ့ရပါတယ်ဖက်ဒရယ်ဗရိညင်ဟာဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးအတွက်လမ်းပြမြေပုံလဲဖြစ်တယ်လို့ဆိုပါတယ်ဖက်ဒရယ်ဗရိညင်ရဲ့ဏိဒန်းမှာစစ်အာဏာရှင်စနစ်အပါအဝင်အာဏာရှင်စနစ်မှန်သမျှကိုအမြင့်ပြုတ်တိုက်ဖြတ်နိုင်မှသာဒီမိုကရေစီရေးအမျိုးသားဒန်းတူရေးနှင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးများကိုအပြည့်အဝအာမခံချက်ပေးနိုင်သည့်ဖွဲ့စည်းပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးခိုင်မာသောဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်နိုင်မည်ဟုယုံကြည်ပါသည်လို့ရှင်းလင်းစွာဖော်ပြထားတာတွေ့ရပါတယ်
။ပြီးခဲ့တဲ့မေလ30နဲ့31ရက်နေ့တွေမှာစကိုင်းဖိုရမ်နဲ့ဂျိုလ12ရက်နေ့မှာကရင်ပြည်ပြည်နယ်ကြားကာလအုပ်ချုပ်ရေးကောင်စီဖွဲ့စည်းတဲ့အကြောင်းကြေညာချက်တွေထွက်ပေါ်လာတာတွေ့ရပါတယ်။အနာဂတ်ဖက်ဒရယ်ပြည်ထောင်စုမှာသဂိုင်းတိုင်းအနေနဲ့ဖက်ဒရယ်ယူနစ်တစ်ခုအဖြစ်ပါဝင်ဖို့သဂိုင်းဖိုရမ်မှာဆွေးနွေးခဲ့တယ်လို့သဂိုင်းဖိုရမ်မှာပါဝင်ခဲ့သူတွေကပြောတဲ့အကြောင်း RFA မြန်မာပိုင်းရဲ့သတင်းတပုတ်မှာတွေ့ရပါတယ်စကိုင်းဖိုရမ်ဟာအောက်ခြေမှအထက်သို့သွားတဲ့ချင်းကပ်ပုံနီးလမ်းကိုအားလုံးအကျုံးဝင်မှုဒေသခံတွေကိုဆုံးဖြတ်ပိုင်ခွင့်လုပ်ပိုင်ခွင့်ပေးခြင်းနဲ့စုပေါင်းဆုံးဖြတ်ချက်ချမှတ်ခြင်းတို့ကိုဗဟိုပြုပြီးနိုင်ငံရေးထိတွေ့ဆက်ဆံမှုမှာလေးနက်တဲ့အပြောင်းလဲကိုကိုစားပြုတယ်လို့ဆရာဇော်ထူးဆိုင်ကစကိုင်းဖိုရမ်ကနှွေဦးတော်လည်ရေးကိုအဆင့်တစ်ဆင့်မြင့်တင်ပေးနိုင်မလားဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ
်။ကရင်ပြည်နယ်ကြားကာလအုပ်ချုပ်ရေးကောင်စီရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ခွန်ပီထူးကလည်း IEC ကိုဖွဲ့စည်းလိုက်တာကဖက်ဒရယ်စနစ်ကိုသွားဖို့ခြေလှမ်းအစကိုထပ်မံအတည်ပြုလိုက်တာဖြစ်ပါတယ်။ကရင်ပြည်နယ်ကြားကာလအစိုးရရဲ့တပ်ဖွဲ့တွေရဲတွေရေးရာဌာနတွေကပုံမှုချိတ်ဆက်လာပြီးမှပြည်သူလူထုကိုဝန်ဆောင်မှုပိုပေးနိုင်မှာဖြစ်တယ်လို့ပိုပြီးကာကွယ်ပေးနိုင်မှာဖြစ်တဲ့အတွက်တော်လှန်ရေးကိုပိုပြီးအားရှိစေမှာဖြစ်ပါတယ်လို့အေယာဝတီသတင်းဌာနကပြောကြားခဲ့တာတွေ့ရပါတယ်။မြမနွေဦးတော်လိုင်းအင်အားစုတွေရဲ့တူညီတဲ့ရည်မှန်းချက်ပန်းတိုင်ဟာဖက်ဒရယ်ပြည်ထောင်စုဆိုတာကတော့ရှင်းပါတယ်။ဒါပေမဲ့အဲ့ဒီပန်းတိုင်ရောက်အောင်ဘယ်လိုရှိတတ်ကြမှာလဲ။ Asia Times ရဲ့ဆောင်းပါးရှင်တွေကတော့စစ်အာဏာသိမ်းမှုကိုဆန့်ကျင်ရုံနဲ့မလုံလောက်ဘူး။ထို့အတူဘုံရန်သူကိုအတူတိုက်နေရုံနဲ့လည်းမလုံလောက်ပါဘူးတဲ့။ဒါပေမဲ့ရှင်းလင်းပြတ်သားတဲ့ဘုံရန်သူရှိခြင်းဟာမြမနိုင်ငံရေးမှာမတူညီတဲ့အင်အားစုတွေကြားအရင်ကတည်းကပုံမှုစည်းလုံးလာစေခဲ့တယ်။သို့တော်လည်းအဲ့ဒီအကြောင်းတစ်ခုတည်းနဲ့တော့ຫນွေဦးတော်လိုင်းကြီးအောင်မြင်ဖို့အတွက်မလုံလောက်ဘူးတော်လိုင်းကြီးအင်အားစုတွေကြားတံပိုးတွေကိုမျှဝေခန်းစားပြီးဘုံရီမှန်းချက်တွေနဲ့ရေရှည်မာမိတ်တည်ဆောက်နိုင်မှသာမြန်မာနိုင်ငံကိုငြိမ်းချမ်းပြီးတရားမျှတတဲ့ဒီမိုကရေစီနိုင်ငံဖြစ်စေနိုင်မယ်ဒါအပြင်အင်အားစုတွေကြားပိုပြီးပွင့်ပွင့်လင်းလင်းနဲ့ရိုးသားဖြောက်မတ်စွာဆွေးနွေးညှိနှိုင်းနိုင်မှသာပုံမှုကောင်းမွန်တဲ့မြန်မာနိုင်ငံရဲ့မနှက်ဖြန်းတွေကိုရောက်ရှိနိုင်မှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ကိုပြည့်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီပတ် ISP မြန်မာရဲ့မြင်ကွင်းကျမတ်စုများမှာတော့ Sky Forum အကြောင်းစစ်စစ်သုံးတပ်ထားတာကိုနားဆင်ကြည့်ကြအောင်ပါ
2023ခုနှစ်မေ30ရက်နေ့31ရက်မှာလုပ်ခဲ့တဲ့စကိုင်းဖိုရမ်ပထမအကြိမ်နဲ့ဆက်ဆက်တဲ့အကြောင်းအရာတွေကိုဒီတစ်ပတ်မှာ ISP မြန်မာကတင်ပြမှာဖြစ်ပါတယ်စကိုင်းဖိုရမ်ကိုစကိုင်းတိုင်းအတွင်းရှိတဲ့တော်လန်ရေးလက်နက်ကိုင်အဖွဲ့30ခန်းကကမကဋ္ဌပြုပြီးလုပ်ခဲ့တာပါတိုင်းတွင်းမြို့နယ်18ခုမှာလှုပ်ရှားနေတဲ့တော်လန်ရေးအဖွဲ့အစည်း123ခွင့်နဲ့လေးလာသူ32ဦးတက်ရောက်ခဲ့ပါတယ်တက်ရောက်သူတွေထဲမှာအရက်ပတ်အုပ်ချုပ်ရေးအဖွဲ့အစည်းတွေနဲ့စီဇန်ဝန်ထမ်းအဖွဲ့အစည်းတွေလည်းပါခဲ့ပါတယ်ဖိုရမ်ကိုလေ့လာတဲ့အခါရေရှည်အလဲအလက်နဲ့ကာလတူအတွက်မျှော်မှန်းချက်တွေကိုတွေ့ခဲ့ရတာပါရေရှည်အတွက်စကိုင်းတိုင်းကိုပြည်အောင်စုရဲ့ဖက်ဒရယ်ယူနစ်တစ်ခုဖြစ်စေဖို့မျှော်မှန်းခဲ့ကြမှုပေါ်ပါတယ်အလဲအလက်အတွက်တိုင်းတိုင်းမင်္ဂန်ကောင်စီဖွဲ့နိုင်ခဲ့ပြီးရေရှည်မျှော်မှန်းချက်အတွက်အထောက်အကူဖြစ်စေခဲ့ပါတယ်ရေတိုအားဖြင့်စစ်ရေးနိုင်ငံရေးအဖွဲ့အချင်းချင်းကြားအပြန်အလှန်ထိန်းချုပ်မှုဖြစ်ပါတယ် ဒီထက်မှာဒေသတွင်းကာကွယ်ရေးအဖွဲ့တွေပူပြီးစုစည်းဖို့လှုပ်သွားမယ်တဲ့ပေါ်လည်းရှိပါတယ်။စကိုင်းဖိုရမ်မှာနိုင်ငံရေး၊စစ်ရေးဒေသန္တရအုပ်ချုပ်ရေးနဲ့အထွေထွေဆိုပြီး၄ပိုင်းခွဲဆွေးနွေးခဲ့ပြီးနမူနာယူစရာအလေးထားကောင်းတွေရှိခဲ့ပါတယ်။ထူးခြားချက်ကတော့ဗမာလူမျိုးအခြေပြုအညာဒေသတော်လှန်ရေးလက်နက်ကိုင်အဖွဲ့တွေရဲ့ဖြစ်ထွန်းတိုးတက်မှုတစ်ခုပါပဲ။အချင်းယူပြင်ဆင်ပြီးအောက်ခြေကနေစတင်ခဲ့တဲ့ချင်းကမှုတစ်ခုလည်းဖြစ်ပါတယ်။အရေးပါတဲ့အင်အားစုတွေပါခဲ့တယ်လို့စုပေါင်းဆုံးဖြတ်ခြင်းနဲ့ဒေသခံတွေရဲ့ဆုံးဖြတ်ပိုင်ခွင့်အပေါ်ကိုစားပြုမှုလည်းရှိခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG လက်အောက်ခံတပ်ဖွဲ့တွေနဲ့စင်ပြိုင်လုပ်တယ်ဆိုတဲ့ဆွဆွဲချက်တွေတော့ရှိခဲ့ပါတယ်။ဒီဆွဆွဲချက်တွေကမှန်ကန်မှုမရှိဘူးဆိုပြီးဖိုရန်ပြောရေးဆိုခွင့်ရှိသူတွေကညှင်းဆိုခဲ့ပါတယ်။ဖိုရန်ရဲ့လာရကိုတုံ့တက်ဖို့စောပြီမဲ့အခြားဒေသတွေအတွက်မော်ရယ်အားဖြင့်နမူနာယူစရာတော့ဖြစ်ခဲ့ပါတယ်။တွေ့ဦးတော်လန်ရင်မှာအညာဒေသရဲ့လက်နက်ကင်တွန်းလှန်မှုကအကောင်ပေါင်းတန်ဖြစ်တယ်လို့အင်အားစုတွေလည်းများပြားလာပါတယ်။စကိုင်းတိုင်းအတွင်းမှာတဲ့တော်လန်ရေးလက်နက်ကင်တပ်ဖွဲ့ကြီးငယ်300ထက်မနည်းရှိနေပါတယ်။ဒီထဲကအဖွဲ့160ကျော်အကြောင်းကိုတော့ ISP မြန်မာကမှတ်တမ်းပြုစုထားပြပါပြီ။ဒီအဖွဲ့တွေထဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ခံတပ်တွေလည်းပါပါတယ်။ NUG ကဖွဲ့စည်းပေးထားတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖ40တဖွဲ့လည်းရှိနေပါတယ်။လက်နက်ကိုင်အင်အားစုတွေများသလိုစစ်ကောင်စီထိုးစစ်ကြောင့်ဆုံးရှုံးနေတာမျိုးတွေလည်းများပြားခဲ့ပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြောင့်နိုင်ငံအနှံ့အယက်သားတည်ဆုံမှုရဲ့49ရာခိုင်နှုန်းကျော်ဟာစကိုင်းတိုင်းအတွင်းကဖြစ်ပါတယ်။စစ်ပီးဒုက္ခတွေတရတမ4သန်းကျော်ဟာလည်းစကိုင်းတိုင်းအတွင်းကပဲဖြစ်ပါတယ်။နိုင်ငံအနှံ့နေအိမ်မိရှုခံခဲ့ရမှုတွေက84ရာခိုင်နှုန်းကလည်းစကိုင်းတိုင်းထဲမှာပဲပေါ်ပေါက်ခဲ့တာပါ။အရေးအတွက်အားဖြင့်နေအိမ်အဆောက်အုံ9,800ကျော်ထက်မနည်းမိရှုဖျက်ဆီးခံထားရပါတယ
်။ ISP မြန်မာကတင်ပြသွားခဲ့တာပါ။အခုတော့မြန်မာပြည်ကပေးစာများအဲ့ဒါကိုရောက်ပါပြီ။ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရေးဖွင့်တော်လေးအကြံပြုလာတွေကိုမအေးသန္တာကျော်ကစူးစီးတင်ပြထားပါတယ
်။ဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ
်။မေထနာကျော်အစီအစဉ်လေးနားထောင်နေရင်လည်းမေးထားတာလေးပြန်ကြားပေးတာကြားရလို့ကျေးဇူးတင်ပါတယ်။အရန်ဝမ်းသာပါတယ်။ VOA ဝမ်းတော်သားတွေအားလုံးကျန်းမာပျော်ရွှင်ကြပါစေလို့ဟိုတစ်ဘက်ကစာပြန်ကြားပြီးလို့တော်ရရှင်တယောက်ပြန်ရေးလာပါတယ်နော်။ဟုတ်ကဲ့အခုလိုမျိုး VOA အစီအစဉ်တွေကိုပတ်စင်စောင့်နာဆင်ပြီးတော့အားပေးနေရကျေးဇူးတင်ပါတယ်ရှင်။နောက်ထပ်တော်ရရှင်တယောက်ကတော့ VOA ခင်ဗျားတဲ့ဇွန်လ19ရက်နေ့မှာကြားရောက်မယ်အမေစုရဲ့88နှစ်ပြည့်မွေးနေ့အတွက်ဆုတောင်းစကားလေးရေးခြင်းလို့ပါ။အမေကျမ်းပါပါစေ။အမေဖြစ်စေခြင်းနဲ့မြန်မာပြည်ကြီးပုံစံအမြဲဆုံးဖြစ်ပါစေ။အမေကကျွန်တော်ဘဝရဲ့တရေကောင်းတစ်ယောက်ပါ။အမြဲဆန္ဒအတူယူပါရစေ။အမေဆုံးမစကားတွေကြောင့်ကျွန်တော်အများကြီးပြောင်းလဲလာပါရစေ။အမေကတော့ဘယ်သူနဲ့မှမတွေ့မမြင်ရတဲ့နေရာမှာတယောက်တည်းနေရတာတနာမိပါရစေ။ကျွန်တော်လည်းတယောက်တည်းနေတဲ့အောင်ကြိုးစားနေပါရစေ။ VOA ကိုထောက်ရအားပေးနေပါရစေ။ဆိုပြီးတော့ဇွန်လ19ရက်နေ့မှာကြာရောက်တဲ့ဒေါ်အောင်ဆန်းစုကြည်တို့မွေးနေ့ဆုမွန်တောင်းပေးလာပါရစေ။VOA ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုဖြည့်ပေးခြင်းပါတယ်ရှင်။အောင်သူရဆိုတဲ့သောရရှင်ကဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ဆောင်းပါးတွေကိုတစုတစည်းနဲ့နားဆင်ခြင်းရင်ဘယ်မှာနားထောင်ရမလဲပြောပေးပါဆိုပြီးတော့ Messenger ကနေစာရေးလာတာပါ။ဟုတ်ကဲ့ပါ။ကိုအောင်သူရရေကျွန်မ Messenger မှာစာပြန်ထားပေးပါတယ်နော်။ကျွန်မတို့ VOA မြန်မာပိုင်းရဲ့ Internet စာမျက်နှာလိပ်စာဖြစ်တဲ့ bemis.voanews.com ကိုတွားလိုက်ပါရှင်။အဲ့မှာ Radio အစီအစဉ်များဆိုတဲ့ဒီစာမျက်နှာကိုရအောင်တွားလိုက်တဲ့အခါမှာအဲ့စာမျက်နှာမှာသတင်းသုံးသက်ချက်တွေအကုန်တင်ပေးထားပါတယ်။ဦးကျော်ဇန်တာရဲ့မြမရေးသတင်းသုံးသက်ချက်နဲ့ဦးအောင်ခင်ရဲ့သတင်းသုံးသက်ချက်တွေတပုတ်ချားစီရှိပါတယ်နော်။အဲ့ link ကိုလည်းကျွန်မ Messenger ကပို့ပေးထားတာမလို့အဆင်ပြေမယ်ထင်ပါတယ်။
ကောင်းရှင်နေမြန်မာပြည်ကဘေးစံများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့လူမှုဘဝနေ့စဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအများအားပါရှိပါတယ်နော်အဲ့ဒီကစာတချို့ကိုလည်းအများအားဒီမြန်မာပြည်ကဘေးစံများအစီအစဉ်ကနေဖော်ပြပေးနေပါတယ်ခိတ္တမလေးရှားကကိုဆိုးမင်းထက်ပါသူကတော့ရဝေးကိုရောက်နေပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်နေတဲ့နေ့စဉ်အခက်အခဲတွေနဲ့ပတ်သက်ပြီးတော့အထူးစာနာမိပါတယ်ဆိုပြီးအခုလိုရေးလာပါတယ်
VOA ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကိုအလတ်ချိန်ရောအိဆက်အနာယူချိန်ပါအစဉ်မြဲနားထောင်နေပါတယ်အထူးသဖြင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ရောဒေါ်လာဈေးတက်မှုတွေကြောင့်စားဝတ်နေရင်းနဲ့စိုက်ပျိုးသီးနှံထုတ်လွှင့်မှုတွေဟာအများဆုံးထိခိုက်လာနေပါတယ်ပြည်ပထွက်ခွာအလုပ်လုပ်ကိုင်လူတွေအတွက်လည်းအရန်ကိုအခက်အခဲရှိနေပါတယ်အခုလိုအခက်အခဲများစွာရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်အဆင်ပြေချုံးမွေ့စေမယ့်နီလန်းကောင်းတွေအမြန်ရရှိစေချင်ပါတယ်ဒီပေါ်မှာနေရပြီမဲ့ကို့မွေးရဇာတိအမိမိမြမပြီကိုအထူးသဖြင့်အေဂျန်တာယာဝဖြိုးတဲ့နိုင်ငံအဖြစ်ဘဝနေဝင်ချိန်မရောက်ခင်မှာမြင်တွေ့ခြင်းမိပါတယ်မြမပြီသူပြည်သားတွေလည်းအခုလိုဒုက္ခဘေးရန်တွေအမျိုးမျိုးကနေအမြန်ကင်းဝေးကြပါစေလို့ခိတ္တမလေးရှားနိုင်ငံကနေရောညပါဆူတောင်းနေပါတယ်ရှင်လန်းချမ်းမြေ့ကြပါစေ VOA 102 1တော်သားတွေလည်းနေကောင်းချမ်းမာစိတ်နှလုံးရှင်ပြုံးကြပါစေဗျာကျွန်တော်ခိတ္တမလေးရှားဆွမင်းထပ်ပါဗျာ
ဒါကတော့မလေးရှားကကိုဆိုမင်းထက်သူ့ရဲ့အမိမြေဖြစ်တဲ့မြန်မာနိုင်ငံကပြည်သူတွေဒုက္ခပေးရနေတဲ့ကြားကနေပြီးတော့အများဆုံးကင်းဝေးပါစေဆိုပြီးတော့တောင်းဆုပြုပါတယ်ဆိုပြီးတော့ရေးလာတာဖြစ်ပါတယ်ရှင်နေသူအရခန်ဆိုတဲ့သရရှင်ရေးလာတဲ့စာလေးကိုကျွန်မဝေမျှပေးချင်ပါတယ်ဘာလို့လဲဆိုတော့အခုတလောဖတ်နေရတဲ့သတင်းတွေမှာမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေဒီထိုင်းနိုင်ငံနဲ့တရားမဝင်တွားရောက်ကြရပြီးတော့မှဂျာမားလူကုန်ကူရီရဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရတာနေနောက်ပြီးတော့ကိုတွားချင်တဲ့နေရာမရောက်ခင်မှာကားမှောက်ပြီးတော့လူတွေတေချေကြရတဲ့တဲ့င်းတွေကိုမကြာခဏကြားနေရလို့ဖြစ်ပါတယ်ဖမ်းဆီးခံရတဲ့တဲ့င်းတွေလည်းမကြာခဏဆိုလိုတက်လာတတ်တာပါနော်အခုစာဖော်ပြမဲ့သောရရှင်ကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်မှာသူကတော့လမ်းမှာဘေးမတည်ရမခအဖြတ်ကျော်နိုင်ခဲ့ပြီးတော့ထိုင်းနိုင်ငံကိုရောက်သွားတဲ့သူဖြစ်ပါတယ်နော်သူကအခုလိုမျိုးသူရင်ဆိုင်နေရတဲ့အခြေအနေကိုအားလုံးသိဖို့ဝေမျှလာပါတယ်
ကျွန်တော်တို့ထိုင်းနိုင်ငံဘန်ကောက်မှာအလုပ်တစ်ခုရဖို့အရန်ခက်ခဲနေပါတယ်အလုပ်တစ်ခုရဖို့အတွက်ပွဲစားတွေကိုလူတူဦးကို4500ပေးရပါတယ်အားလုံးအလုပ်သမား100ကျော်ပါတယ်ဗျာငွေတွေကိုလိန်ညာယူထားပါတယ်မနေ့ဖန်တစ်ပတ်ကအလုပ်ဝင်ရမယ်ဆိုပြီးတစ်လကျော်ရှိနေပါပြီကျွန်တော်တို့မှာစားဝတ်နေရေးအခက်ခဲတွေ့နေလို့ VOA ကိုရင်ဖွင့်စာပေးပို့လိုက်ပါတယ်ခင်ဗျာ
ဒါကတော့ထိုင်းကိုရောက်ရှိနေပြီးတော့မှအလောက်ကင်မရလို့ဒုက္ခရောက်နေပါတယ်ဆိုတော့ရေးလာတဲ့သရရှင်တယောက်ရဲ့စာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံကိုသွားပြီးရွှေပြောင်းအလုပ်သမားဖြစ်နေအလုပ်လုပ်နေကြတာလဲအခြေအတွေ့အဖြစ်အရင်များပြပါရယ်နော်။အဲ့လိုမျိုးသွားရောက်တဲ့နေရာမှာလဲဒီလမ်းမှာကုန်တဲ့ပွဲစားတို့ရဲ့ဒုက္ခပေးငွေညှင်းမှုဒါမှမဟုတ်ရင်လဲလမ်းကထိုင်းအာဏာပိုင်တို့ရဲ့ဖမ်းဆီးတဲ့ဘေးအန္တရာယ်နောက်ပြီးတော့လမ်းမှာခက်ခဲကြမ်းတမ်းပြီးတော့အသက်ပါဆုံးရှုံးရတဲ့ဖြစ်ရပြီးတော့ဒီသတင်းတွေလဲမကြာခဏဆူဆူလို့တက်လာတတ်ပါရယ်နော်။နောက်ထပ်ဒီလိုမျိုးသူ့လိုမျိုးပဲနောက်ထပ်သောရရှင်တယောက်ကလည်းတစ်ဖက်နိုင်ငံရောက်ရှိနေပါတယ်မြန်မာနိုင်ငံပြန်ကျင်ပါတယ်ဒုက္ခအရန်ရောက်နေလို့အခုညီပေးပါဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်နော်သူကတော့လောနိုင်ငံကိုရောက်ရှိနေတာပ
ါတစ်ဖက်နိုင်ငံမှာဒုက္ခရောက်နေလို့ကူညီပေးဖို့မြစ်တာရက်ခံပါတယ်မြန်မာနိုင်ငံကမိဘစီပြန်ကျင်ပေမဲ့ပြန်စိတ်ငွေကြေးမတက်နိုင်လို့လူမှုကယ်ဆယ်ရေးအဖွဲ့ကတစ်ဖက်နိုင်ငံမှာဒုက္ခရောက်နေသူတွေကိုပြန်ခေါ်ပေးဖို့မြစ်တာရက်ခံပါတယ်မိဘထံကထွက်လာပြီးလာအိုနိုင်ငံမှာရောက်နေတာပါခင်ဗျာ။ပဲခူးတိုင်းဒေသကြီးရေတာရှည်မြို့နယ်တခွဲကျဲကြီးရွာကပါ
။ဟုတ်ကဲ့ပါဒီသောရရှင်ပြောလို့ပဲကျွန်မဒီလောနိုင်ငံနေဆက်ကိုရောက်တော့မြင်ကွင်းလေးနဲ့တိကျရတာလေးတွေကိုအမှတ်ရမိပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှွေရာသီပေါ့နော်မြန်မာနိုင်ငံမှာဆိုရင်တော့ဇူလိုင်လလောက်ဖြစ်မယ်ထင်ပါတယ်။အဲဒီတော့ကကျွန်မအားလဲရဲ့အနေနဲ့ထိုင်းနိုင်ငံကိုရောက်ခဲ့တော့မြန်မာနိုင်ငံနေဆက်ရွှေဒရီကန်ဘက်ဒီထိုင်းနိုင်ငံမှာအချင်းကိုရောက်ရှိခဲ့ပါတယ်။အဲ့ဒီမှာဒီမြန်မာရဲ့ထိုင်းရဲ့လောရဲ့နေဆက်ထိုင်းနဲ့မြန်မာနဲ့မြစ်လေးပဲခြားပြီးတော့လောဘက်အချက်မှာဟိထနေတဲ့အဆောက်အုံကြီးတွေတွေ့လို့ဒီကျမတို့ကိုလိုက်ပြီးတော့ပို့တဲ့အဲလန်းညုံကိုမေးကြည့်တော့အဲ့ဒါကက်ဆီနိုလောင်ကစားပွဲရုံတွေဖြစ်တယ်လို့သိရပါတယ်။နောက်ပြီးအဲ့မှာမမဝန်ထမ်းတွေအများကြီးအလုပ်လုပ်ကြတယ်လို့လည်းသိရပါတယ်။မမဝန်ထမ်းတွေအနေနဲ့တရုတ်လိုစကားပြောတဲ့ရင်လာကကောင်းကောင်းရပြီးတော့ရိုးရိုးပါမှဘာသာစကားတွေပါရင်မတက်ထားဘူးဆိုရင်တော့ဒီအခြေခံအလုပ်တွေကိုလုပ်လို့ရတယ်လို့သိရပါတယ်။အဲ့ဒီကိုရောက်ဖို့အတွက်လည်းမြန်မာနိုင်ငံတွေကနေပြီးတော့အဲ့ဒီမြစ်တစ်ဖက်ကမ်းကိုကူဖို့အတွက်ပတ်စံတွေအများကြီးပေးပြီးတော့ခိုးပြီးတော့သွားရောက်ကြရတာဖြစ်တယ်လို့သိခဲ့ရပါတယ်။ဒါကြောင့်မလို့ခုစာရေးလာတဲ့သောရရှင်အဲ့ဒီအဆောက်အုံကြီးတွေရဲ့တနေရာမှာများအလုပ်လုပ်နေသလားလို့တွေးမိပါတယ်နော်။ သရရှင်ကြီးရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုဗီဒီယိုအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA app ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ကျမဗီမာပေးစာများကိုမအေးသနာကြကတင်ပြပြန်ကြပေးခဲ့တာပါ။အခုဆက်ပြီးကဘာတလောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကွလွန်တော်ပြီဖြစ်တဲ့မိဘဆွေမျိုးချစ်ခင်ရသူတွေကိုတရိယာသူတွေအနေနဲ့ရင်ဖွင့်စကားပြောဖို့ကြိုးမတက်ထားတဲ့ဖုံးတလုံးအမေရိကန်မှာဖန်တီးထားပါတယ်။ကျမရဲ့ကောင်းစေဖို့အိန္ဒိယနိုင်ငံမှာငါးရှင်တွေကိုစေးနဲ့ရောပြီးမျိုးချခိုင်းပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ကွယ်လွန်တော်ပြီဖြစ်တဲ့မိဘဆွေမျိုးချစ်ခင်ရသူတွေကိုသတိရသူတွေအနေနဲ့ရင်ဖွင့်စကားပြောနိုင်ဖို့ကြိုးမတက်ထားတဲ့ဖုန်းတစ်လုံးအမေရိကန်ပြည်တော်စုဝါရှင်တန်ပြည်နယ်မှာဖန်တီးထားပါရယ်။ဝါရှင်တန်ပြည်နယ်မြို့တော်အိုလံပီယာကနေ၄မိုင်ဝေးတဲ့ကျောထဲမှာအရင်ခေတ်တွေတုန်းကသုံးတဲ့လက်နဲ့လှည့်ရတဲ့ကြိုးဖုန်းတစ်လုံးကိုတပ်ဆင်ထားတာပါ။ဒါပေမဲ့ဒီဖုန်းကဘယ်တယ်လီဖုန်းလိုင်းကိုမှဆက်သွယ်ထားတာတော့မဟုတ်ပါဘူး။ခိုရီးတန်ဘက်ဆိုသူအမျိုးသားတစ်ယောက်က2020ခုနှစ်ကုန်ပိုင်းမှာဝင်းဖုန်းလို့ခေါ်တဲ့ဒီဖုန်းကိုဖန်တီးခဲ့တာပါ။တငယ်ချင်းဖြစ်သူရဲ့လေးနှစ်အရွယ်သမီးငယ်လေးတူရုတ်တရက်ကွယ်လွန်သွားတဲ့နောက်စိတ်ထိခိုက်ရတဲ့အတွက်အခုလိုအမတ်ရစရာစကားပြောရင်ဖွင့်စရာအဖြစ်တယ်လီဖုန်းလေးတစ်ခုကိုဖန်တီးခဲ့ဖြစ်တာပါတငယ်ချင်းဖြစ်သူမိသားစုကလည်းအဲ့ဒီဖုန်းနေရာကိုအမြဲလိုလိုလာလေရှိပြီးဆွေမျိုးတငယ်ချင်းတွေကိုလည်းခေါ်လာလေရှိပါတယ်အခုလိုအချင်ချင်းကိုသဘောချတဲ့အတွက်ဒီလိုဖုန်းမျိုးနောက်ထပ်အလုံး90ကိုလည်းအမေရိကန်ပြည်ထောင်စုတဝန်လိုက်ပြီးဖန်တီးခဲ့ကြတယ်လို့ဂျန်ဘတ်ကပြောပါတယ်ရှင်
ပြုံးနိုင်ငံတောင်ပိုင်းရှန်ချန်းမြို့မှာလူလုံးပကံပြားပြန်ဒဇင်းကိုအစမ်းပြန်တန်းပြခဲ့ပါတယ်။ရှန်ချန်း UFO နည်းပညာကုမ္ပဏီကထုတ်လုပ်ခဲ့တာဖြစ်ပြီးတော့ပန်ကာ12လုံးတက်ဆင်ထားတဲ့ဒီပကံပြားပြန်မှာလေယာဉ်မှူးကတော့အလဲကထိုင်ရတာပါ။ရက်စစ်စွမ်းရင်တုံးဒီယင်းပြန်ဟာဒေါင်လိုက်အတက်အစင်းလုံးနိုင်ပြီးတော့အမြင့်ပေ650ကျော်နဲ့အချိန်15မိနစ်ကြာပြန်တန်းလို့ရပါတယ်။ဒီယင်းပြန်ကို3နှစ်ကြာဖန်တီးထုတ်လုပ်ခဲ့ရတာဖြစ်ပြီးတော့ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကအစမ်းပြန်တန်းပြခဲ့တာပါအခုလောလောဆယ်မှာတော့လူတစ်ယောက်ပဲမောင်းနှင်စီးနှင်လို့ရပြီးတော့နောက်ထပ်ခရီးသည်တွေတင်ဆောင်နိုင်ဖို့အတွက်ဖန်တီးမလားဆိုတာကတော့မသေးကြသေးပါဘူးခင်ဗျာ
အိန္ဒိယနိုင်ငံတောင်မင်းကိုင်ဟိုက်ဒရာဘတ်မြို့မှာစံမာကြီးကောင်းစီဖို့အတွက်ငါးရှင်တွေကိုစီးနဲ့တုံလင်းပြီးမြှို့ချတဲ့ပွဲတစ်ခုကျင်းပခဲ့ပါတယ် Fresh Plaster လို့ခေါ်တဲ့ဒီလိုလုပ်ကြတဲ့ပွဲကိုတော့ကိုရိုနာကပ်ရောဂါကြောင့်3နှစ်ကြာရပ်နားခဲ့ပြီးအခုမှပြန်ပြီးတော့ကျင်းပနိုင်တာပါအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေဖြစ်တဲ့ပန်းနာရင်ကျက်ယောဂါနဲ့အဆုတ်လေးပြုံရောင်နာတွေကိုတက်တာစီဖို့အတွက်ငါးအရှင်ကိုစေဘက်ဝင်တေဥအမုံလေးတုတ်လိမ့်ပြီးမြှို့ချခိုင်းတာပါ ဗတ်တင်မီသားစုကဥဆောင်ပြုလုပ်တာဖြစ်ပြီးဒီတလိထုံးစံအတိုင်းစေကူလာတာနှစ်ပေါင်း198နှစ်ရှိနေပါပြီ။အသက်ရှင်နေတဲ့ငါးဟာအစာရေပြုံတစ်လျှောက်တန့်ရှင်းစေပြီးချွဲတွေကိုလည်းရှင်းပေးနိုင်ပြီးတော့ဆေးကလည်းတက်တာစီတယ်လို့လူနာတွေကယုံကြည်ကြပါရဲ့ရှင်။
ဩစတြေးလျနိုင်ငံဘိုလိုမြို့မှာပြီးခဲ့တဲ့အပတ်ကဥရောပတလွှားကရုပ်ချင်းစင်နဲ့အမွှာတွေတွေ့ဆုံပွဲကျင်းပခဲ့ပါတယ်။နာဇီဂျာမနီအာနာရှင်အဒော့ဖ်ဟစ်တလာရဲ့မွေးရမြို့ဖြစ်တဲ့ဘိုလိုမြို့မှာသူတို့တွေဟာ၃ရက်ကြာတွေ့ဆုံပွဲကိုကျင်းပခဲ့ကြတာပါ။ရုပ်ချင်းစင်တူကြတဲ့အတွက်လဲလမ်းသွားရင်လိုက်ကြည့်တာခံရတဲ့အမွှာတွေအတွက်ကတော့တခြားအမွှာတွေကိုကြီးကွင်ရတဲ့အခွင့်အရေးပါပဲလို့ပါဝင်တဲ့အမွှာတွေကပြောပါတယ်။သူတို့ဘဝမှာအမွှာတွေဟာတယောက်နဲ့တယောက်မတူဘူးဆိုတာပြဖို့စူးစမ်းရတာလည်းမလွယ်ပါဘူးလို့ပြင်သစ်နိုင်ငံကလာရောက်တဲ့အမွှာညီမနှစ်ယောက်ကပြောပါရယ်အခုလိုတွေးဆောင်ပွဲကိုလွန်ခဲ့တဲ့39နှစ်လောက်ခရဲကစတင်ခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့အမွှာအတွဲပေါင်း50လောက်လာရောက်ခဲ့ကြပါရယ်လာရောက်သူအများစုကတော့ဂျာမနီဩစတြီးယားနဲ့စွစ်ဇာလန်နိုင်ငံတွေကဖြစ်ပါရယ်ခင်ဗျာ
ထူးခြားစပြသတင်းတွေကိုကိုငင်းညံ့နဲ့မခင်ဖြူထွေးတို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းချင်းချုပ်ကိုကိုသားညူကပြောပြပေးပါမယ
်ဂျီကိုရင်တရားမဲ့မြမရေအာဆီယံအလွတ်တဘောဆွေးနွေးပွ�ဲကိုကန့်ကွက်မှုတွေကြားမှာပဲဂျွန်လ19ရက်နေ့အခုတနင်္လာနေ့မှာကျင်းပမယ်ဆိုပြီးတော့ထိုင်းနိုင်ငံရဲ့ဌာနကတနင်္ဂနွေနေ့နှောင်းပိုင်းကကြီးညာချက်ထုတ်ပါတယ်။မူလတနင်္ဂနွေနေ့ပြုလုပ်ဖို့စီစဉ်ထားတာကိုတည့်ရက်နောက်ဆုတ်လိုက်တာဖြစ်ပြီးတော့ဘာကြောင့်လဲဆိုတော့မသိရပါဘူး။အာဆီယံမူပေါင်းအတွင်းကနေကျင်းပပြုလုပ်တာမဟုတ်ပေမဲ့မြန်မာနိုင်ငံရေးဖြည့်ရှင်ဖို့အတွက်အာဆီယံအသင်းကြီးရဲ့ကြိုးပမ်းမှုအတွက်အထောက်ပံ့ဖြစ်စေဖို့အတွက်ရည်ရာလို့ထုတ်ပြန်ပါတယ်။ထိုင်းနိုင်ငံအနေနဲ့အလားတူမြန်မာရေးအလို့သဘောဝင်ကြီးအဆင့်ဆွေးနွေးပွဲကိုဒီမတိုင်ခင်ကလည်းနှစ်ကြိမ်ကျင်းပခဲ့ပြီးပါတယ်။ဒါဟာတတိယမြောက်အလို့ဆွေးနွေးပွဲဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။ဒီဆွေးနွေးပွဲကိုတော့ Laos, Cambodia, Myanmar, India, Brunei နဲ့ Vietnam နိုင်ငံတွေကအဆင့်မြင့်ကိုယ်စားလှယ်တွေတက်ရောက်ဖွဲ့ရှိတယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့အသက်88နှစ်ပြည့်မွေးနေ့အကြိုလှုပ်ရှားမှုတွေကိုမြန်မာနိုင်ငံတွင်ဒီပြည်သူ့ကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့ဒေသတွေနဲ့ပြည်ပနိုင်ငံအတော်များများမှာကျင်းပပြုလုပ်ပါတယ်။စကိုင်းတိုင်းကလေးမြို့နယ်အတွင်းမှာကလေးမြို့တပိတ်အင်အားစုတွေရင်းမပြင်းစလင်းကြီးရွာပေါင်းစုံတပိတ်ကော်မတီနဲ့လက်ပတော်တောင်လူလူတပိတ်ဦးဆောင်ကော်မတီတို့တွေစုစည်းပြီးတော့ဒေါ်ဆန်းစုကြည်ရဲ့မွေးနေ့အကြိုလူလှုပ်ရှားမှုတရက်ကိုတနင်္လာနေ့မှာပြုလုပ်ကြပါတယ်။အလားတူပဲစကိုင်းတိုင်းအတွင်းကကနီရင်းမပင်လက်ပတော်တောင်ဒေသတွေမှာလည်းဒေါ်ဆန်းစုကြည်မွေးနေ့အကြိုစီဝေးချီတက်ဆန္ဒပြမှုတွေကိုပြုလုပ်ခဲ့ကြပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးနဲ့တရုတ်နိုင်ငံကြီးဝန်ကြီးတို့ဟာမနေ့တနင်္လာနေ့တုန်းကဒီပကျင်းမြို့မှာပို့ဝင်လင်းတဲ့ရဲ့ဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကပြောပါတယ်။နိုင်ငံခြားတင်မာမှုပိုများလာတာကြောင့် Mr. Anthony Blinken နဲ့ Mr. Chinggan တို့ဆက်ဆံရေးတည်ငြိမ်မှုအတွက်နီလန်းရှာဖွေနေကြတာဖြစ်ပါတယ်။ခုနှစ်နိုင်ခွဲကြာတဲ့ဒီထိုင်းနိုင်ငံတိခါမှာနိုင်ငံတော်အေဂီဟာမှာဆွေးနွေးပွဲအတွင်းတရုတ်နိုင်ငံကြီးဝန်ကြီးချင်ကမ်ကအမေရိကန်ကိုလည်းရောက်ဖို့ဖိတ်ကြားချက်ကိုလက်ခံခဲ့ပါတယ်။နိုင်ငံကြားလေကြောင်းခီးတွေတိုးမြှင့်ဖို့လည်းသဘောတူခဲ့ကြပါတယ်။နိုင်ငံကြီးဝန်ကြီးနှစ်ဦးဟာနှစ်ယောက်ချင်းတွေ့ဆုံပြီးအေဂီမှာပဲအတူတကွညစာစားကြပါတယ်။နှစ်ဖက်စလုံးကကိစ္စအတော်များများနဲ့ပတ်သက်ပြီးတော့လုပ်ငန်းအဆင့်မှာအလုပ်အတူလုပ်ကြမယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနအဆင့်မြင့်အရာရှိတူကပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ရစီငင်းရိုင်းသဘောတူညီချက်တစ်ခုရဖို့ကြိုးစားကြတဲ့အာဖရိကခုနှစ်နိုင်ငံခေါင်းဆောင်တွေဟာသူတို့အဆိုပြုချက်မအောင်မြင်ဘဲနဲ့လက်ပလာနဲ့ပြန်သွားရပါတယ်။အာဖရိကခေါင်းဆောင်တွေဟာပြီးခဲ့တဲ့တောက်ကြနေ့ယူကရိန်းကိုတွားရောက်ခဲ့တယ်လို့စင်နေမှာတော့ရုရှားသမ္မတပူတင်နဲ့တွေ့ဆုံပြီးတော့ဒီစစ်ပွဲဟာကမ္ဘာတစ်ခုလုံးအတွက်အနေနဲ့ရှိနေတယ်ဆိုတာကိုပြောဆိုခဲ့ပါတယ်။သူတို့ရဲ့ဒီငင်းရိုင်းကလန့်ချက်ကိုတော့ယူကရိန်းကရုရှားသမ္မတကပါညှင်းပယ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
။ပြတင်းကြီးချုပ်ကိုကိုသားညူကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကနားလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ Zubair Altayeb နဲ့ Zainab Abdurrahman တို့ဖြစ်ကြပါတယ်။ UAE American တိုင်ရဲ့မနက်ပိုင်းအစီအစဉ်ကိုမနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24.50-51နဲ့လိုင်းနိုမီတာ190ပြင် VOE ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သန်းပါ
This program has come to you from the Voice of America, Washington.